Welcome to the Voice of America in Burmese.
Mingla nan nakhe mak mya torasi mya swin lan chami ja ba sei lu American Piang su myo ro Washington DC ka ni su mo kaung taw lai par de. Bio American tan Myanmar bai season ka ni 2018 khu ni April 30 ye tanin la ni mne phe season ni go ne 6 na ye ka ni 9 na ye thi line meter 24 40 51 tu ka ni phan yu na sin nai ja da lu. Facebook a thong pyu su ja du ri twet le BOE ရဲ့ Facebook စာမျက်နှာ BOE Burmese News မှာအချိန်နဲ့တပြေးညီနားဆင်နေပါလေခင်ဗျာကျွန်တော်စာမိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမင်းရင်နိုင်နေကျွန်တော်ကြော်သိမ်းပြောပြပါပါမြောက်ကိုရီးယားကနျူကလ িয়ার ဆန်တဲ့တဲ့နေရာတွေကိုပိတ်တဲ့အခါတောင်ကိုရီးယားနဲ့အမေရိကန်ကကြွမ်းကျင်သူတွေနဲ့သတင်းတော့တွေကိုလိလာဖို့ခေါ်မယ်လို့တောင်ကိုရီးယားကပြောပါတယ်ဒူရဲမှုမိုးရံနိုင်ကိုထောင်ချလိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရကိုကိုကားပြီး Reuters သတင်းတပုတ်မှရေးထားပါတယ်တနင်္ဂနွေနေ့ Premier League ဘောတွေမှာတော့ Manchester United နဲ့ Man City တို့အနံ့ရပြီး Barcelona က La Liga ဖလားရသွားပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့ It's very necessary for us to come and see everything at place here in Bangladesh and in Myanmar. But there is no magic solution. There is no magic.
အဲ့တော့ Bangladesh နိုင်ငံက Rohingya ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်ရုရှားတမတ်ကြီးရဲ့ပြောဆိုချက်ပါသတင်းလွှာတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်မြမကြီးဆွေးနွေးကန်တွေ့ဆုံမေးမြန်းမှုအစီအစဉ်မြမပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်ကဘာတလွှာထူးခြားဆန်းပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်ချော်သိမ်းတဲ့မိုက်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားကနျူကလ িয়ার ဆန်တဲ့တဲ့နေရာတွေကိုမေလမှာပိတ်သိမ်းတဲ့အခါစောင့်ကြည့်လေ့လာဖို့တောင်ကိုရီးယားနဲ့အမေရိကန်ကကြွမ်းကျင်သူတွေနဲ့သတင်းတော့တွေကိုဖိတ်ခေါ်ဖို့ကင်ဂျွန်ကစီစဉ်ထားတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။မြောက်ကိုရီးယားကိုစင်စိုက်ရန်လိုလာတဲ့အမေရိကန်တွေနဲ့ကျွန်တော်ဟာတောင်ကိုရီးယားဒါမှမဟုတ်ပစိဖိတ်သမုဒ္ဒရာကိုကြော်ပြီးအမေရိကန်ကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မဲ့လူမျိုးလားဆိုတာကျွန်တော်တို့စူးနွေးပွဲစတာနဲ့သိလာမှာပါလို့ကင်ဂျွန်ကပြောတယ်ဆိုပြီးတောင်ကိုရီးယားသမ္မတပြောခွင့်ရယွန်းယန်ချန်ကပြောပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးအစည်းအဝေးကနေအကောင်းဆုံးထွက်လာနိုင်တဲ့ရလဒ်ကတော့ဖမ်းထားတဲ့အမေရိကန်နိုင်ငံသား၃ဦးကိုမြောက်ကိုရီးယားဆွေးနွေးကပြန်လွှတ်ပေးပြီးသူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုပြန်ပြီးလုပ်လို့မရမဲ့အတည်ပြုလို့ရနိုင်မဲ့နည်းလမ်းနဲ့အဆုံးသတ်ပြဖို့ပဲဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုက ABC ရုပ်သံသတင်းဌာနကိုပြောပါတယ
်။အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအမေရိကန်လိုလားတဲ့အတိုင်းပြန်မပြင်ခဲ့ဘူးဆိုရင်သမ္မတဒေါ်နယ်ထရန့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့စီစဉ်ထားတယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့မှာရှင်းရှင်းလင်းလင်းပြောကြားလိုက်ပါတယ်။ဒီသဘောတူညီချက်ဟာမပြည့်စုံဘဲအပြစ်အနာစာတိတ်များနေတယ်လို့သမ္မတထရန့်ကခက်ရှင်းရှင်းပြောခဲ့ကြောင်းဒါကိုစူးစမ်းပြီးပြန်ပြင်ဆင်ဖို့သူ့အစိုးရအဖွဲ့ကိုညွှန်ကြားခဲ့ကြောင်းနဲ့တကယ်လို့မပြင်ဆင်နိုင်ဘူးဆိုရင်နှုတ်ထွက်မယ်လို့ပြောခဲ့ကြောင်းဝန်ကြီးပွန်ပီယိုကနိုင်ငံသားဝန်ကြီးအဖြစ်သူပထမဆုံးတွားရောက်တဲ့အရှိအလယ်ပိုင်းခီးစင်မှာပဲပြောကြားခဲ့တာပါ။အီရန်ဘက်ကချိန်ချောက်မှုတွေအတိုင်းတသွေးမတိမ်တူညီတဲ့တုံ့ပြန်မှုတွေလုပ်မဲ့သမ္မတထရန့်ရဲ့လုံးဝပြည့်စုံတဲ့အီရန်ဆိုင်ရာမဟာဗျူဟာဟာအရင်သမ္မတလက်ထက်အစိုးရအဖွဲ့နဲ့မတူဘူးလို့လေဝန်ကြီးပွန်ပီယိုကအစ္စရေးကိုရောက်နေစဉ်မှာပြောကြားခဲ့ပါတယ်ရှင
်။ Syria နိုင်ငံ Euphrates မြစ်အရှေ့ဘက်ကကျေးရွာစုတစ်ခုကို Syria ဆိုရတဲ့ကတနင်္လာနေ့မှာခဏသိမ်းလိုက်နိုင်ပြီးတဲ့နောက်အမေရိကန်ကျောနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF ကပြန်သိမ်းလိုက်တယ်လို့ Syria နိုင်ငံဘဏ်ရုပ်သံဌာနကတနင်္လာနေ့မှာပြောပါတယ်။အများအားဖြင့် Card YPG လက်နက်ကန်တွေဦးဆောင်တဲ့ SDF တပ်ဖွဲ့ကစီးရီးယားတပ်ဖွဲ့တွေကိုတနင်္ဂနွေနေ့ကတံပြန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့အသိန်းခံထားရတဲ့ကြေးရွာ၄ရွာကနေတိုက်ထုတ်လိုက်တဲ့အကြောင်းပြောပါရယ်။ပြည်နယ်မြို့တော်ဒိုင်အယ်ဇောင်းနာက SDF တပ်ဖွဲ့တွေအရင်ကထိန်းချုပ်ထားတဲ့ကြေးရွာ၄ရွာကိုရုရှားကျောတော်နောက်ခံပြုစီးရီးယားစစ်တပ်ကသိမ်းယူခဲ့တယ်လို့တနင်္ဂနွေနေ့စောပိုင်းမှာနိုင်ငံပိုင်စာနာသတင်းဌာနကပြောပြီးတိုက်ခိုက်ရတဲ့ရည်ရွယ်ချက်ကတော့မပြောပါဘူး။
IS စစ်သွေးကြအဖွဲ့နဲ့ပူးပေါင်းတယ်လို့ဆွဆွဲပြီးရုရှားအမျိုးသမီး19ဦးကိုအီရတ်တရားရုံးတစ်ခုကနေထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ချမှတ်လိုက်ပါတယ်။အကြမ်းဖက်ဝါဒဆွဲဆိုင်ရာအမှုတွေကိုကင်တွယ်တဲ့ဘက်ဒတ်ဘဟိုရာဇဝတ်တရားရုံးကနေအဇာဘိုင်ဂျန်ကအမျိုးသမီး6ဦးနဲ့တာဂျစ်စတန်က4ဦးတို့ကိုလည်းအလားတူဆွဲချက်တွေနဲ့တနည်းအနေနဲ့မှာပဲထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ IS စစ်သွေးကြတွေကအလိုမတူပဲတူရကီကနေသူတို့ကိုခေါ်ဆောင်လာခဲ့တာဖြစ်ကြောင်းတရားခွင်အများစုကတရားရုံးကိုပြောကြားခဲ့တာပါ။ကလေးငယ်တရားကြောင်နဲ့အတူရုရှားစကားပြောအမျိုးသမီးအယောက်90ကနေ80ကြားဟာအီရတ်မှာအဖမ်းခံခဲ့ရကြောင်းရုရှားနိုင်ငံသားရေးဝန်ကြီးကဒီလအစောပိုင်းမှာပြောကြားခဲ့ပါတယ်ရှင်။
ဖျွေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညာလိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့တနင်္လာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဖမ်းဆီးတရားဆက်ဆိုခံရတဲ့ Riders သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတရားလူပြသက်တည်ပြည့်ထွက်ဆိုခဲ့သူဒူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီကံချူဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရသူကတနင်္လာနေ့မှာပြောတဲ့အကြောင်း Rider သတင်းတပုတ်မှာရေးထားပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရကအသေးစိတ်တွေကိုအတိအကျမပြောသလိုထောင်ဒဏ်မနေ့ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူး။ဒါပေမဲ့ပြည်တွင်းကလာတဲ့သတင်းတွေမှာတော့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်တယ်လို့ရေးသားဖော်ပြကြတာတွေရှိပါတယ်။ဒူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီမံစည်းကမ်းဥပဒေအရအပြစ်ပေးလိုက်တာဖြစ်ကြောင်းသူ့အမှုကိုရဲတရားရုံးကစစ်ဆေးဆုံးဖြတ်ပြစ်ဒဏ်ချမှတ်ပြီးတော့အကျဉ်းထောင်ကိုပို့လိုက်ပြီဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှုကြီးမျိုးသူဆိုက Rider သတင်းဌာနကိုပြောပါတယ်။ဘယ်ရဲတရားရုံးကနေစစ်ဆေးစီရင်ခဲ့တယ်ဆိုတာရဲမှုကြီးမျိုးသူဆိုကမပြောသလိုဒူရဲမှုမိုးရနိုင်ကိုအပြစ်စီရင်လိုက်တာမှာဥပဒေရဲ့ဘယ်ပုံမှအရာပြစ်ဒဏ်ချမှတ်တယ်ဆိုတာကိုလည်းအတိအကျမပြောပါဘူး။ Rider သတင်းတော်ကမေးတဲ့မေကွန်းအတော်မများကိုရဲမှုကြီးမျိုးသူဆိုကပြန်မဖြစ်သလိုထောင်နံဘယ်လောက်ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူး။အဲ့ဒီအစားထောင်နံချမှတ်လိုက်တယ်လို့သာပြောပြီးတော့ကို့ဖာသာစုံစမ်းဖို့ Rider သတင်းတော်ကပြန်ပြောပါတယ်။ဒူရဲမှုမိုးရနိုင်ရဲ့ဇနီးဖြစ်သူမတူတူကို Rider ကဆက်သွယ်မေးမြန်းတဲ့အခါသူခင်မွန်းထောင်နံချမှတ်ခံရတဲ့ကိစ္စသူ့ကိုအကြောင်းကြားတာမရှိသေးကြောင်းနဲ့သူခင်မွန်းကိုဒီဇင်ဘာလ12ရက်နေ့ကတည်းကတွေ့ခွင့်မရတဲ့အကြောင်းပြောပါရယ်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းကြီးထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့ ABL 20ရက်နေ့တရားခွင်မှာဒူရဲမှုမိုးရနိုင်ကထွက်ဆိုခဲ့တာပါအဲ့ဒီအထက်အမင်းဆိုတာကိုရဲမှုချုပ်တင်ကိုကိုကညွှန်ကြားခဲ့တာလို့လည်းပြောပါရယ်ဒူရဲမှုမိုးရနိုင်ရဲ့အဲ့ဒီထွက်ဆိုချက်နဲ့ပတ်သက်ပြီးသူဟာယုံကြည်တိုက်တဲ့တက်တဲ့တူဟုတ်မဟုတ်လာမယ့်ဗိုလ်ထုနေ့မှာတရားရုံးကဆုံးဖြတ်ချက်ပေးဖို့ရှိပါတယ်
အလူမီနီယံနဲ့သမနိတင်သွင်းကုန်တွေအပေါ်အသေးကောက်ခံမဲ့အခွန်တွေကနေဥရောပသမ္မဂ EU ကိုသမ္မတဒေါ်နယ်ထရန့်အစိုးရကထာဝရကင်းလွတ်ခွင့်မပြုဘူးဆိုရင်တုံ့ပြန်ဖို့ဂျာမနီပြင်သစ်နဲ့ဗြိတိန်ခေါင်းဆောင်တွေအဆင်သင့်ဖြစ်နေပြီလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်ကပြောပါရယ်သမ္မတထရန့်နဲ့ပြီးခဲ့တဲ့တောက်ကြာနေ့ကဝါရှင်တန်မှာဆွေးနွေးခဲ့ပြီးတဲ့နောက်ပြင်သစ်သမ္မတEmmanuel Macron နဲ့စနေနေ့မှာဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တနင်္ဂနွေနေ့မှာဆက်သွယ်ဆွေးနွေးခဲ့တယ်လို့ဝန်ကြီးချုပ် Markel ကပြောပါရယ်အမေရိကန်အနေနဲ့ EU အပေါ်ကုန်သွယ်ရေးဆိုင်ရာအရေးယူလှုပ်ဆောင်ချက်တွေမချမှတ်သင့်ဘူးဆိုတာသူတို့ခေါင်းဆောင်၃ဦးသဘောတူကြပြီး EU အနေနဲ့ကိုယ့်အကျိုးစီးပွားကိုနိုင်ငံစုံကုန်သွယ်ရေးဆိုင်ရာမူပေါင်းတဲကနေကာကွယ်ဖို့တန်ထိတ်ထန်ချထားတယ်လို့လည်းဝန်ကြီးချုပ် Markel ကပြောပါရယ်အဖွဲ့ဝင်28နိုင်ငံပါ EU အနေနဲ့ဘာတွေလှုပ်ဆောင်မယ်ဆိုတဲ့အတိအကျကိုတော့ဝန်ကြီးချုပ် Markel ရဲ့ပြောဆိုချက်ထဲမှာအတိအကျပြောမထားပါဘူးကုန်သွယ်ကုန်ကနေ EU ကိုယာယီကင်းလွတ်ခွင့်ပေးထားတာအင်္ဂါနေ့ကျရင်တက်တန်းကုန်ဆုံးမှာဖြစ်ပါတယ်
။တနင်္လာနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာမန်ချက်စတာ2-0လုံးအနိုင်ရသွားပါတယ်။မန်ချက်စတာယူနိုက်တက်ကအင်ကွင်းမှာအာဆင်နယ်အသင်းကို2-2နဲ့နိုင်ပါတယ်။ချန်ပီယံဖလားရထားပြီးသားဖြစ်တဲ့မန်စီးတီးအသင်းဟာလည်းအဝေးကွင်းမှာဝက်ဆမ်ကို2-2နဲ့နိုင်ပါတယ်။မန်စီးတီးအသင်းဟာဒီပွဲမှာပထမ2-0သွင်းပြီးချိန်ပွဲပေါင်း35ဝက်မှာစုစုပေါင်း9ရေအတွက်100သွင်းယူတဲ့စံချိန်တင်သွားတဲ့အပြင်နောက်ထပ် 2-0 ထပ်သွင်းနိုင်တဲ့အတွက်အခုဆိုစုစုပေါင်းသွင်းကို102ရှိသွားပါပြီ။ဒါကြောင့်2009-2010ဘောလုံးရာသီမှာ Chelsea အသင်းစံချိန်တင်ထားတဲ့ရာသီတစ်ခုအတွင်းစုစုပေါင်းသွင်းကို103ဂိုးကိုစံချိန်ချိုးနိုင်ဖို့နောက်ထပ်2ဂိုးပဲလိုပါတော့တယ်။လက်ရှိမှာ Man City ရဲ့စုစုပေါင်းရမှတ်က35ဝက်ကစား93မှတ်ရထားပြီးဖြစ်တာမို့2005ဘောလုံးရာသီမှာ Chelsea အသင်းမှစံချိန်တင်ထားတဲ့ဘောလုံးရာသီတစ်ခုအတွင်းစုစုပေါင်းရမှတ်93မှတ်ကိုစံချိန်ချိုးဖို့နောက်ထပ်9ပွဲတစ်ပွဲပဲလိုပါတော့တယ်။အနိုင်ရတဲ့ပွဲရေအတွက်ကိုကြည့်မယ်ဆိုရင်လည်းအခုချိန်ထိပွဲပေါင်း30ကိုနိုင်ရထားပြီးဖြစ်တာမို့2016-2019ဘောလုံးရာသီက Chelsea စံချိန်ကိုမှီနေပြီဖြစ်ပြီးစံချိန်ချိုးဖို့အတွက်နောက်ထပ်9ပွဲတစ်ပွဲပဲလိုပါတယ်။စပိန်လာလီဂါပြိုင်ပွဲမှာတော့ဘာစီလိုနာအသင်းကဝေးခွင်းမှာဒီပိုတီဗိုအသင်းကို2-0နဲ့အနိုင်ရပြီးချန်ပီယံဖလားကိုရသွားပါပြီ။ဒီပွဲမှာမက်ဆီကဟက်ထရစ်သွင်းယူပါတယ်။ဘာစီလိုနာအသင်းဟာစုစုပေါင်းပွဲစဉ်38ပွဲမှာလက်ရှိအချိန်ထိ26ပွဲနိုင်10ပွဲတည်ကျထားပြီးရှုံးပွဲမရှိသေးပါဘူး။နောက်ကစားဖို့အတွက်ကတော့4ပွဲကျန်ပါသေးတယ်ခင်ဗျာ။
ထိုင်းနိုင်ငံချင်းမိုင်မြို့ကတစ်တောမြေပေါ်မှာအစိုးရကအစ်မြင့်အင်အားစီမံကိန်းတစ်ခုတည်ဆောက်ဖို့စီစဉ်တာကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကချင်းမိုင်မှာလူ1000ကျော်စုဝေးဆန္ဒပြကြတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။ဒါဟာထိုင်းနိုင်ငံမှာလက်ရှိစစ်အစိုးရအုပ်ချုပ်လာပြီးတဲ့နောက်အကြီးဆုံးဆန္ဒပြပွဲတစ်ခုဖြစ်ပါရယ်။ဒွိုက်စုတစ်တောင်ကို ထိခိုက်စေတဲ့အဆောက်အုံတွေကိုဖြိုချပေးဖို့အစိမ်းရောင်ဖဲပြားတွေတက်ဆင်ထားတဲ့ဆန္ဒပြသူတွေကအစိုးရကိုတောင်းဆိုပါတယ်။အစိုးရက9ရက်အတွင်းလုံမပေးရင်နောက်ထပ်ဆန္ဒပြပွဲတွေထပ်လုပ်မယ်လို့လည်းပြောပါတယ်။ဆန္ဒပြပွဲစူးစင်သူတွေဟာဒီမတိုင်ခင်ကတည်းကစီကတ်နဲ့အညီဆန္ဒပြခွင့်ပြုဖို့တင်ပြတောင်းခံခဲ့တာကြောင့်ဆန္ဒပြပွဲကိုခွင့်ပြုခဲ့တာဖြစ်ပြီးသူတို့အနေနဲ့တဘာဝပတ်ဝန်းကျင်ရေးရာကိစ္စကိုပဲပြောရမှာဖြစ်ပြီးနိုင်ငံရေးမပါရဘူးလို့သတ်မှတ်ထားကြောင်းရဲတပ်ဖွဲ့ကရိုက်တာသတင်းဌာနကိုပြောပါရရှင
်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့မတ်အင်ဂျင်နီယာကိုကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုရင်ဆုံးတော့သတင်းလွှာတပုတ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံအနောက်ချမ်းကဒုက္ခသည်အရေးသတင်းလွှာဖြစ်ပါတယ်ရိုဟင်ညာဒုက္ခသည်နေရပြန်နှံ့ရေးကုလသမဂ္ဂလူညိုရေးကောင်စီမှဆွေးနွေးအဖြေရှာသွားမှာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ညာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ကြီးစုခဲ့ကြတဲ့လူညိုရေးကောင်စီအဖွဲ့ဝင်တန်တမန်တွေကပြောကြားလိုက်ပါတယ်ဒီကနေ့တင်းလှနေမြန်မာနိုင်ငံကိုရောက်ရှိလာမဲ့သူတို့ခီးစဉ်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ညာတွေရဲ့အခြေအနေကိုတွားရောက်ကြီးစုကြမှာဖြစ်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တပ်အမတ်15ဦးလုံးလိုက်ပါလာတဲ့ဖွဲ့ဟာသူတို့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်း No Man's Land မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းနေရအပါအဝင် Cox's Bazaar မှာရှိတဲ့ Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ကြပါတယ်။ဒုက္ခသည်အမျိုးသမီးတွေ၊ကလေးငယ်တွေအပါအဝင်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမေးမြန်းခဲ့ကြပါတယ်။သူတို့ကိုယ်တိုင်မြင်တွေ့ခဲ့ရတဲ့ Rohingya ဒုက္ခသည်တွေရဲ့အခြေအနေကိုမနေ့တနင်္ဂနွေနေ့ကဒုက္ခသည်စခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်အမတ်အသီးသီးကပြောဆိုခဲ့ကြပါတယ်။ဒီကနေ့မြန်မာနိုင်ငံကိုဆက်လက်ထွက်ခွာမဲ့ခီးစဉ်နဲ့ပတ်သက်လို့လည်းလက်ရှိလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌပီရူးနိုင်ငံဆိုင်ရာကုလသမဂ္ဂတပ်အမတ်ကြီး Gustavo Adolfo Misa Qualder Velasquez ကသတင်းထုတ်တွေကိုအခုလိုပြောပါတယ
်။Thorough discussion with all the authorities, different authorities at the central and local levels. We are visiting the Rakhine State.
ဘဟုနဲ့ဒီသဆိုင်ရာအနာဘယ်တွေပါဝင်တာဝန်ရှိသူအားလုံးနဲ့ကျွန်တော်တို့တည်တည်ချချဆွေးနွေးကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုကျွန်တော်တို့သွားမှာပါ။ဒီလိုနေရာအားလုံးကအခြေအနေတွေကိုသိပြီးမှရှစ်ဆက်ဘာလို့ရမလဲဆိုတာကိုနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာကျွန်တော်တို့ဆွေးနွေးပါမယ်။လောလောဆယ်မှာနောက်တစ်ချက်ကျွန်တော်အထူးပြောချင်တာကကုလသမဂ္ဂတွင်မှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပို့ကိုခန့်အပ်လိုက်ပြီဆိုတာပါ။ဒါကြောင့်ဒီအရေးကိစ္စတွေအားလုံးအတွက်ဖြစ်ပေါ်နေတဲ့အခြေအနေကိုကျွန်တော်တို့အကဲဖြတ်ဖို့လိုအပ်ပါတယ
်။ရိုဟင်ဂျာအကြက်တဲကိုလုံခြုံရေးကောင်စီအနေနဲ့အဖြေရှာဖို့လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းရုရှားနိုင်ငံဆိုင်ရာကုလသမဂ္ဂတပ်အမတ်ကြီးဒီမီထရီပိုလီယန်စကီကပြောပါတယ
်။ It's very necessary for us to come and see everything at place here in Bangladesh and in Myanmar. But there is no magic solution. There is no magic stick to solve all these issues.
ကုလဘင်္ဂလားဒေ့ရှ်မှာရောမြန်မာနိုင်ငံမှာပါဖြစ်ပျက်နေတာဒီအားလုံးကိုကျွန်တော်တို့ကိုယ်တိုင်လာပြီးတော့ကြည့်ဖို့တကယ်ကိုလိုအပ်ပါတယ်။ဒါပေမဲ့ဒါဟာနေချင်းညာချင်းဖြည့်ရှင်းလို့ရတဲ့ပြဿနာမျိုးမဟုတ်ပါဘူး။ဒါကိုဖြည့်ရှင်းဖို့အတွက်နှစ်နိုင်ငံဆက်ဆံရေးနည်းလမ်းမြင့်တင်ပေးဖို့ကိုပဲကျွန်တော်တို့ဆက်လုပ်နေရမှာပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံအစိုးရတွေကြားအပြည့်သဘောဆောင်တဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်လာစေဖို့ကျွန်တော်တို့ဝိုင်းဝန်းစူးစမ်းပေးရမှာဖြစ်တယ်လို့လုံခြုံရေးကောင်စီမှလည်းဒီပြဿနာအဖြေရှာဖို့ကျွန်တော်တို့တတ်နိုင်တဲ့လောက်အကောင်းဆုံးလှုံ့ဆော်သွားမှာဖြစ်ပါတယ်။
ရိုဟင်ဂျာဒုက္ခသည်6,000လောက်ရှိနေတယ်ဆိုတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းနေရာကိုတွားရောက်ကြည့်ရှုပြီးဒုက္ခသည်အမျိုးသမီးမိန်းကလေးငယ်တွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့တဲ့ဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂတပ်အမတ်ကြီးကယ်ရင်ပီယော့စ်ကလည်းသူတွေ့ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါဗျာ
Enormous distress and sympathy for what those poor women and those poor children have
တနားစရာကောင်းတဲ့ဒီအမျိုးသမီးတွေနဲ့ကလေးငယ်တွေကြုံတွေ့ခဲ့ရတာတွေနဲ့အခုဆက်ပြီးတော့သူတို့ရင်ဆိုင်နေရတာတွေအတွက်အကြီးအကျယ်စိတ်မကောင်းဖြစ်ရပါတယ်။တိတ်တနာဖို့လည်းကောင်းပါတယ်။ဒီလိုဖြစ်အောင်လူသားချင်းချင်းလှုပ်ဆောင်တာဖြစ်တဲ့အတွက်လည်းတိတ်ကိုကြောက်စရာကောင်းပါတယ်။ဒါဟာသူတို့တွေနေရရင်ပြန်နိုင်မှုအတွက်လုံခြုံရေးကောင်စီအနေနဲ့နီးလန်းရှာဖို့ကြိုးပမ်းနေနေမှာစိန်ခေါ်မှုပမာဏဘယ်လောက်ရှိနေလဲဆိုတာကိုပြနေပါတယ်။
မိုးရာသီကာလရာသီဥတုတန်ကြောင့်ဒုက္ခသည်တွေရဲ့အခြေအနေပိုးပြီးဆိုးလာမှာကိုအလွန်စိုးရိမ်မကင်းဖြစ်မိကြောင်းဒုက္ခသည်စခန်းတွေကိုကြည့်ရှုပြီးအမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတပ်အမတ်ကြီးကယ်လီခရီကလည်းပြောပါဗျာ
The Bangladeshi government has certainly done an incredible job to
ဒီဒုက္ခသည်တွေရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုကြီးမားတဲ့အလုပ်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကကြိုးစားလှုပ်ဆောင်ခဲ့တာတွေ့ရပါတယ်ဒါပေမဲ့မိုးရင်းကာလရောက်တော့မှမို့ခြေနေတွေတိတ်ကိုဆိုးွားလာနိုင်ပါတယ်။မုတ်တုံမိုးစတာနဲ့ပေါ်ပေါက်လာတဲ့ခြေနေတွေအတွက်ကျမတို့တိတ်ကိုဆိုးရိမ်ပါတယ်
။ ရိုဟင်ဂျာပြည်ထနာဟာတမိုင်းကြောင်းနဲ့ချီပြီးတိတ်ကိုရှုပ်ထွေးပေမဲ့လက်တွေအပြေရှာနိုင်မယ်လို့မျှော်လင့်ထားကြောင်းတရုတ်နိုင်ငံဆိုင်ရာလက်ထောက်ကုလသမဂ္ဂတာဝန်ကြီးဝူဟိုက်တိုးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။ This is a very complicated issue.
ဒီပြည်ထနာဟာတိတ်ကိုရှုပ်ထွေးတဲ့ပြည်ထနာပါ။တမိုင်းကြောင်းနဲ့ချီနေသလိုလူမျိုးရေးဘာသာရေးနဲ့လည်းဆက်နွယ်နေပါတယ်။ဒီရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပါလက်တွဲလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဒီပြဿနာပြည်လည်ရေးအကူအညီပေးရမှာအပြုသဘောဆောင်တဲ့ကဏ္ဍကနေအားလုံးလှုပ်ဆောင်ဖို့မျှော်လင့်ပါတယ်။ပြဿနာအတွက်အဖြေကလွယ်လွယ်ရမှာမဟုတ်ပါဘူး။ဒါပေမဲ့အားလုံးအတူတကွလက်တွဲလှုပ်ဆောင်ရင်းနီးလန့်ရှာနိုင်မယ်လို့ထင်ပါတယ်
။ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာမဲ့လုံခြုံရေးကောင်စီဖွဲ့ဝင်တန်အမတ်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လက်ခံတွေ့ဆုံဖို့ရှိမယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခီးစင်မှာလည်းအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရွာတွေကိုတွားရောက်ကြည့်ရှုနိုင်ဖို့မြန်မာအစိုးရဘက်ကရဟတ်ရင်တွေစီစဉ်ထားတယ်လို့လည်းသတင်းတွေကဆိုပါတယ်။လုံခြုံရေးကောင်စီဖွဲ့ဝင်တွေရဲ့၄ရက်ကြာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံခီးစင်ကိုကူဝိတ်ဗြိတိန်နဲ့ပီရူးနိုင်ငံတွေကဥဆောင်ခဲ့ကြတာဖြစ်ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ပြပေးမှာကတော့မြမအရေးဆွေးနွေးခန်းပဲဖြစ်ပါတယ်။ဒီတစ်ပတ်မြမအရေးဆွေးနွေးခန်းမှာတော့ရွှေပြောင်းလူသမားတွေရဲ့အရေးနဲ့ပတ်သက်ပြီးတော့လက်ရှိမြမအစိုးရအနေနဲ့မူဝါဒအပြောင်းလဲတွေသိမ့်မရှိတဲ့အတွက်ထန်းနိုင်ငံရောက်မြမအလူသမားတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရစေဖြစ်တဲ့အကြောင်းမြမအလူသမားရဲ့ကုညီဆောင်ရွက်ပေးနေတဲ့ကုကျော်တောင်းကိုကုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ကြတာအခုလိုပြောရလာပြီးတွေ့ဆုံမြင်ရမယ့်ပြည့်ရတဲ့ကျေးဇူးတင်ပါခင်ဗျာ
ကျွန်တော်လည်းဒီလိုပြောခွင့်ရတဲ့အကျိုးတင်ပါတယ်ဗျာလူ
ဟုတ်ကဲ့ဆိုတော့ပထမဆုံးတော့ဥကြတောင်းကထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာလူသမားတွေရဲ့အခွင့်အရေးကိုအကျိုးဆောင်ပေးနေတဲ့သူပေါ့နော်ဆိုတော့ဥကြတောင်းတို့အဖွဲ့အစည်းအနေနဲ့ဘာတွေလုပ်နေသလဲဆိုတာကိုကျွန်တော်တို့အရင်ပြောပြပေးလို့ရမယ
်ကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့အဖွဲ့နာမည်ကတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟိုမြန်မာအစိုးရရှင်ထိုင်းလန်အတူကောက်နေတဲ့ MAD ပေါ့နော်ဘန်ကောက်မှာအခြေစိုက်ပါတယ်
ဟုတ်ကဲ့ဟိုထိုင်းနိုင်ငံဆိုတာကတော့မြန်မာနိုင်ငံကထွက်သွားတဲ့အလုပ်သမားတွေအများဆုံးရှိတဲ့နိုင်ငံလို့ပြောရမှာပေါ့နော်တရားဝင်ရောတရားမဝင်ရောမျိုးစုံရှိနေကြတာ哦သမ္မတဥသိမ်းစင်လက်ထက်အစိုးရနဲ့ကျွန်တော်တို့အခုဒီဒီမိုကရေစီအစိုးရလို့ခေါ်တဲ့ NLD အစိုးရလက်ထက်မှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာလူသမားတွေအခြေအနေတွေဟာဘာများကွာခြားမှုရှိတယ်လို့သတိထားမိလဲ
ကျွန်တော်တို့လောသမားရေးကိစ္စကိုလှုပ်လာခဲ့တဲ့အဲဒီ2000ပြည့်လွန်နှစ်ကနေဥသိမ်းစင်အသွင်ပြောင်းသမ္မတဟိုဖြစ်လာတဲ့2017မတိုင်ခင်ဒီအခြေအနေတွေကတော့တော်တော်ကိုဆိုးပါတယ်။ဘာကြောင့်လဲဆိုတော့ဟိုဒီထိုင်းပါဝင်နိုင်ငံခြားကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအလုပ်သမားတွေကိုဟိုဥသိမ်းစင်တိုင်ခင်အစိုးရဆက်ဆက်ဟာအဲကျွန်တော်တို့တိုင်းပြည်ကတရားဝင်ထက်သွားတဲ့လူမရှိဘူးတရားတော်အလုပ်သမားအဟုတ်ဘူးဆိုပြီးတော့အဆင်တပြေညင်းပေးခဲ့ပါတယ်။အဲအဲ့ဒီ2010မတိုင်ခင်ကာလအတွင်းမှာကျွန်တော်တို့ဟိုမြန်မာနိုင်ငံသားတွေရဲ့ဟိုအသက်လုံခြုံရေးဘဝလုံခြုံရေးဟာလုံးဝကိုမရှိတဲ့အချိန်တွေပါ။အဲ2017ဥသိမ်းစင်သမ္မတတက်လာတဲ့အချိန်ခါမှာမိဘရောအလုပ်သမားတွေအတွက်ဟိုတဆုံတရာအကာအကွယ်တွေအကူအညီတွေရလာခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဟိုဘာကောက်မြန်မာတိုင်းဟာဆိုလို့ရှိရင်ကျွန်တော်တို့အပြင်မှာအာတီချာဒီအလုပ်သမားအသင်းအဖွဲ့တွေ CBO တွေ NGO တွေနဲ့ပူးပေါင်းပြီးတော့မှအမြန်မာအလို့သမားကူညီဆောင်ချောင်ရဲ့ကော်မတီဆိုတာတရားဝင်ဖွဲ့စည်းပြီးတော့မှကူညီဆောင်ရွက်ခဲ့တယ်။ဒါမြန်မာနိုင်ငံသားတွေတဲ့အထူးကိုအားရကျေနပ်ပေါ်ရလေးဖြစ်တဲ့ဟိုတက်တေတခုအနေနဲ့ပြနိုင်ရင်တော့2014မှာဖြစ်ခဲ့တဲ့လက်ကျွန်းလူသတ်မှုဆိုလို့ရှိရင်အဲ့ဒီမြန်မာတန်ရုံအလို့သမားကူညီဆောင်ချောင်ရဲ့ကော်မတီတရားဝင်ဖွဲ့ထားတဲ့အတွက်အဲ့ဒီအဲ့ဒီဝင်းနေဆိုတော့ဟာဒီနေ့ဒီရှင်တည်းအသက်ပြတ်မခံရတာဟာဒါဦးသိန်းစင်ခေတုံးကကျွန်တော်တို့ပြင်ပအဖွဲ့အစည်းတွေနဲ့ဆိုရနဲ့တကယ်ပူပေါင်းပြီးတော့အလုပ်ကင်ကြတဲ့အကျိုးဆက်ပေါ့နော်။ဟောတဲ့ဥသိမ်းစင်ပြီးတော့ဒီ2015မှာတက်လာတဲ့ဒီ NLD အစိုးရလက်ထက်မှာကြတော့အဲဒီပြည်ပမှာတခြေစိတ်တဲ့တန်ယုံနဲ့အဲဒီမြန်မာအစိုးရနဲ့ကျွန်တော်တို့ပြည်ပအဖွဲ့အစည်းတွေနဲ့ပူပေါင်းဆောင်ရွက်မှုအားနေသွားတယ်။အာတော်တော်ကြီးကိုအားနေသွားတယ်။အဲအဲ့ဒီနောက်ပိုင်းမှာဘာတွေပို့ပြီးတော့ကောင်းထောင်လ
ာလဲ။လူတွေအပြောင်းလဲဖြစ်လို့အဲ့လိုဖြစ်သွားတ
ာ။ဟောပါပေါ့အဲ့ဒီလူတွေအကုန်လုံးပြောင်းလဲသွားတော့ကျွန်တော်တို့ပြည်ပအဖွဲ့အစည်းတွေနဲ့မြန်မာလူပုဂ္ဂိုလ်တွေနဲ့ယဉ်နီးယုံကြည်မှုတွေဟာလုံးဝမရှိတော့အဲ့ဒီအလုသမားတွေရဲ့အခြေအနေဟာအာဟိုအကအကွယ်ဟာအရင်ကာလ2010မတိုင်ခင်တုန်းကလို့နေထားပြီးခုလက်ရှိရောက်နေတ
ယ်။ဩကေအဲ့တော့ကျွန်တော်တို့သတိထားမိတာကဥသိမ်းစင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတို့ထိုင်းနဲ့မြန်မာကြားထဲမှာမြန်မာအလုသမားတွေအတွက်တည်တံ့ရွယ်ပြီးတော့ဒီ MOU ထုတ်လိုက်တာကျွန်တော်တို့တွေ့တယ်လေ။အဲ့ဒီတော့အဆင်ပြေသလိုလိုအလုသမားတွေကြားထဲမှာပေါ့နော်အတန်ကြားလိုက်ရတယ်ဆိုတော့အဲ့ဒီထုတ်ခဲ့တဲ့ MOU ကဒီနေ့အကျုံးဝင်တော့လားအဲ့ဒီပုံမှာထပ်ပြီးတော့ထိုးတဲ့ MOU တွေရှိလာလို့ဒ ามูลเนี่ยตบอตุญญิจะดิเปียงเล่มูฤဖြစ်သွားလို့အခုလိုအခြေအနေကိုပြန်ရောက်သွားနောက်ပြန်ဆုတ်သွားတာလား
MOU ကကြတော့ထိုင်းနိုင်ငံတွေမှာဥသိစင်မတိုင်ခင်တည်းက2008လောက်တည်းကစပြီးတော့ဟိုအစီအစဉ်ချတယ်အစီအစဉ်ချတယ်ဆိုတာကတရားဝင်ရွှေ့ပြောင်းသွားလာမှုပေါ့နော်ဟို G2G အစိုးရအချင်းချင်းဆိုတဲ့ပုံစံမျိုးအနေနဲ့လုပ်ကြတာဒါပေမဲ့အဲ့ဒီ2010မတိုင်ခင်ကာလတွေတုန်းကအရင်အစိုးရရဲ့ရန်ရာတွေရှိတဲ့အတွက်အဓိကဥတည်ပြီးတော့သွားလိုက်တာကအဲ့ဒီဟိုတရားဝင်ဆိုတဲ့အစိုးရရှင်ဆိုတဲ့ခေါင်းစဉ်အောက်မှာကလောက်ကန်ခွင့်ဆိုတာလေးကိုအခွင့်ထုတ်ခံဖို့အတွက်လုပ်ကြတာပဲဖြစ်တယ်။ဝန်ထဲစရာကောင်းတာက MOU ဆိုတဲ့အဲ့ဒီတရားဝင်မှုတစ်ခုကိုအကာအကွယ်ယူပြီးတော့မှဒီနေ့ဒီချိန်ထိအဲ့ဒီ MOU နဲ့သွားတဲ့အလုပ်သမားတွေပြဿနာတက်နေတာဟာအဲ့ဒီတရားဝင်မှုကိုအကာအကွယ်ယူပြီးတော့မှတရားမှုလုပ်နေတာကိုပေါ်လွင်စေတာပဲဗျာ။နိုင်ငံတော်အဆင့်လူကြီးတွေနဲ့2016ခုအဲမေလဟို25ရက်နေ့မှာဒေါန်ဆန်းစုကြည်နဲ့တိုင်ယုံတဲမှာတွေ့တုံးကလည်းပဲလောသမဘဝင်ကြီးရောစီးပွားကူတန်းဝင်ကြီးရောဒေါန်ဆန်းစုကြည်ရောနောက်ပြီးတော့မြန်မာတန်းမကြီးတွေနဲ့ဇီဝေလောက်တာမလေးကျွန်တော်ပြောပါတယ်လမ်းကြောင်းတွေလွှင်းနေပါတယ်မှားနေပါဒီမှားတာလေးကိုပြင်ပြီးတော့မှမှန်မကန်လေးဖြစ်အောင်လုပ်ကြပါဘာကြောင့်ဒီစကားကိုပြောရလဲဆိုလို့ရှိရင်လူကြီးမင်းတို့အနေနဲ့တရားဝင်ပို့ထားပါတယ်ဆိုတော့တမန်လက်တာလို့ခေါ်တဲ့အလို့သမားခေါ်စားတဲ့ဆောင်ကိုအလို့ယုံတစ်ခုကိုကျွန်တော်တို့ခေါ်စစ်ပါမြန်မာမီဒီယာတွေရောနိုင်ငံခြားမီဒီယာတွေခေါ်ပါခင်ဗျားတို့မူလစာချုပ်ပါစီကံအတိုင်းတကယ်ကိုကိတ်ညီတယ်ဆိုလို့ချင်းကျွန်တော်အဲ့ဒီအလို့ယုံချင်းပါပဲအပြင်းထန်ဆုံးပြစ်ဒဏ်ကိုပေးပါဆိုပြီးတော့ကျွန်တော်အဲ့ဒါမျိုးထောက်ပြခဲ့ပူပါတယ
်မြန်မာပြည်ကလူငယ်အလို့သမားတွေကြားကြားမှမှပေါ့နော်ဒီနေ့စဉ်ထွက်မြဲထွက်နေစေဘုဘက်ရောက်သွားရင်လည်းဒုက္ခရောက်မြဲရောက်နေစေဘာမှလည်းအခွင့်အရေးလည်းမရဘူးကာကွယ်လည်းမရဘူးနောက်အရင်တော့ကနည်းနည်းရှိခဲ့တဲ့အကာအကွယ်ပေးမှုဟာလည်းဘန်ကောက်မှာရှိတဲ့မြန်မာတိုင်းကဘာမှလုပ်မပေးနိုင်တော့ဘူးဆိုတဲ့အခြေအနေဖြစ်သွားတာပေါ့ကိုဖြစ်ကိုခံအခြေအနေမှာရှိနေတာပေါ့မြန်မာအလို့သမားတွေ
ဟုတ်ကဲ့ပါဘာကြောင့်လဲဆိုရင်ရန်ညားကို၌ကိုကဒီအစိုးရမှဂျီလူကြီးလို့နာမည်ခံထားပဲမဲ့အဲ့ဒီအလို့သမားနဲ့အဲ့ဒီအစိုးရကြားမှာက agency လို့ခေါ်တဲ့အဲ့ဒီတဲ့တယ်ပြောလို့ရှိရင်လူပွဲစားတယ်ပေါ့အဲ့ဒီထိုင်းဘက်ကပွဲစားရယ်ဗမာဘက်ကပွဲစားတယ်နဲ့သူတို့အဲ့ဒီချက်ချက်ပြောတဲ့အလို့သမားခေါ်စားလောက်ကန်ခွင့်ပေါ်မှာမူတည်ပြီးတော့မှအတင့်ပြည့်ခြားစားမှုတွေနဲ့ဆက်နွယ်နေတဲ့အခါအဲ့ဒီအလို့သမားတွေရဲ့အခွင့်အရေးဆိုတာလာကိုမပြောနဲ့တော့အဲ့ဒီလိုအရှင်နေထားမျိုးကိုကျွန်တော်တို့လိုလွတ်လပ်တဲ့အသင်းအဖွဲ့တွေကထုတ်ပြီးတော့ထောက်ပြပြီးတော့မှပြောလာတယ်ဆိုလာတယ်အလို့သမားတွေဟာအမှန်တကယ်ကအစိုးရအရှင်ကြီးပို့လိုက်တဲ့အလို့သမားတရားဒုက္ခရောက်လို့ရှိတန်ယုံကိုဖြစ်စေအလို့သမားတန်ရာရှိကိုဖြစ်စေ၎င်းတို့ကိုပို့တဲ့ agency ကိုဖြစ်စေအကူအညီတောင်းရမယ်ကိုစားကျွန်တော်တို့လိုလွတ်လပ်တဲ့အသင်းအဖွဲ့တွေကဘာကြောင့်အကူအညီတောင်းတယ်လဲဆိုနှိပ်ကိုကပင်လင်ရင်ဒီအစိုးရရောဒီသူတို့ရဲ့ agency တွေရောစီကံနေလမ်းမကြဘဲနဲ့ပို့တယ်ဆိုတာပေါ်လင်းနေတယ်ဗျ
ဟုတ်ကဲ့ဒီအကြည့်ပြချစားမှုက NLD အစိုးရရဲ့ဦးစားပေးလုပ်မဲ့လုပ်ငန်းထဲမှာသူပါတယ်တကယ်တကယ်သူတို့ဒီရုပ်ောက်ပွဲမတိုင်ခင်မှာဟိုမက်ဆွေစီယုံကြတဲ့ထဲမှာအကြည့်ပြချစားမှုတိုက်ဖြစ်မယ်ဆိုပြီးတော့သူဦးစားပေးစီးရင်ထဲမှာတော့ပါတယ်ဒါပေမဲ့အခုလိုမျိုးမြန်မာအလို့သမားတွေခေါင်းပုံဖြတ်ခံနေရတာခုတ်သွေးဆုတ်ခံနေရတာလူမောက်ကိုကုခံနေရတာတရားဝင်နီလန်းနေပေါ့နော်တရားဝင်လူမောက်ကိုကုခံနေရတာတွေအဲ့ဒါတွေကိုတိုက်ဖြတ်ဖို့အတွက်ကကျွန်တော်တို့ကပို့တဲ့ agency တွေကိုကျွန်တော်တို့ကအရေးယူရမှာလားဒါမှမဟုတ်အကျင့်ပြချစားမှုရှိနေတဲ့ဝန်ထမ်းတွေတန်ယုံပဲဖြစ်ဖြစ်ဒီဘက်ကအလုပ်သမားဝန်ကြီးပဲဖြစ်ဖြစ်ပြည်ထရေးဝန်ကြီးဌာနပဲဖြစ်အဲ့ဒီကဝန်ထမ်းတွေကိုကျွန်တော်တို့အရေးယူရမှာဘာလို့ကျွန်တော်တို့အဓိကဥစားပေးပြီးလုပ်ရင်ပြည်လည်မယ်လို့ထင်တယ
်အရေးယူဆောင်ရွက်လို့တော့ဇာလန်ကပြီးသွားမှာမဟုတ်ပဲမူကိုပြောင်းပလဲရမယ်နဲ့တဲ့မူပေါ်မှာမူတည်မယ်လို့ထင်တယ်ဗျဆိုတော့ကျွန်တော်အဲ့ဒီစောစောကပြောသလိုဟို2016ခုဂျွန်လ25ရက်နေ့ကဒေါန်ဆန်းစုကြည်နဲ့တွေ့တုန်းကကျွန်တော်ဘီဘတ်ကိုအလို့သမားတွေတင်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြတ်တခါတည်းဟိုအလို့သမားအတွေ့ရောတိုင်းပြည်အတွေ့ကုန်တိုက်ခါရောတကယ့်ကိုအချိုးရှိစေမဲ့ဒီ proposal တခုကိုကျွန်တော်တင်ပြခဲ့တယ်အဲ့ဒါပါလဲဆိုတော့ဟိုရက်ကြီးအပေါင်းအလညာအပေါင်းဘန်ညီမျက်ရှင် MOU ပေါ့ရက်ကြီးဆိုတာကတော့ဟိုအခြေရာအုပ်စုကဖြစ်စီမြို့ပေါ်ရက်ကွက်ကဖြစ်စီနိုင်ငံခြားကိုသွားချင်တဲ့အလို့သမားတရားရဲ့အချက်လက်ဒီရက်ကြီးအဲ့ဥက္ကဋ္ဌနဲ့ပူပေါင်းပြီးတော့ဆောင်ရွက်လိုက်တော့မြန်မယ်အဲ့ဒီကသူတို့ရဲ့တည်နှက်အချက်လက်တွေကိုအလညာလို့ပြောတယ်အလုသမညွန်ကြားဥစုဌာနကနေပြီးတော့စည်းရင်းစရာတွေယူမယ်အချက်လက်တွေယူမယ်အဲ့ဒီအလုသမတရားကိုရီးယားသွားမလားဂျပန်သွားမလားထိုင်းသွားမလားအဲ့ဒီအလုသမအတွက်အမှန်တကယ်ကုန်ကြမဲ့စည်းကိုတိုးနေဖြစ်စီဘလို့နီးလန်းမဲ့ဖြစ်ဖြစ်ပန်တကူကစိတ်ထုတ်မယ်စိတ်ထုတ်တဲ့အချိန်မှာအဲ့ဒီတကယ့်ကိုအဲ့ဒီဈာထဲမှာဟိုဒီဟိုအချင်းပြချစားမှုနဲ့ဒီကောင်းမှုပြပြစားမှုကမရှိတော့ဘူးပွဲစားဆိုတဲ့အလွာလူတန်းစားလုံးဝမရှိလေတော့ဘူးမရှိတဲ့အတွက်ချိုးရအမှန်တကယ်ပို့တဲ့အခါမှာချိုးရတကယ်သတ်မှတ်ထားတဲ့ဓမ္မလေတာလို့ခေါ်တဲ့အလုသမားခေါ်စာအမှန်အကန်ကိုရောက်သွားမယ်ရောက်သွားတော့သူကအစိုးရနဲ့တဆင်ပူးပေါင်းမှုတော့ဗန်နဲ့ပို့ထားတဲ့ငွေဖြစ်တဲ့အတွက် အဲ့အလုပ်သမားရဲ့အချက်လဲရောငွေကြေးလေပတ်စီစဉ်မှုရောဘဏ်နဲ့အဲမြန်မာတန်ယုံကနေတဆင့်လာမှာဖြစ်တဲ့အတွက်အလုပ်သမားတွေစီကိုမိသားစုတွေစီကိုငွေလေးလုံလုံချုံချုံရောက်သွားမယ
်နိုင်ငံတော်ဆိုရလဲ
တကယ်ကိန်းဂဏန်အချက်လဲကို
ရမယ်နိုင်ငံတော်ဆိုရတဲ့ဘဝရမယ်
ဒီမှာရမယ်ခေါင်းမုံဖြတ်မှုလေးပျောက်သွားမယ်အချင်းပြချစားမှုလေးပြောင်းကျွန်တော်အဲ့ဒီမူကိုကျွန်တော်တင်ပြခဲ့တယ်နှစ်နှစ်ရှိသွားပြီဒါမှလည်းအဲ့ဒီအချိန်တုန်းကပြောခဲ့တဲ့လူကြီးတာဝန်ရှိတဲ့လူကြီးကိုတိုင်းအလုပ်သမားဝန်ကြီးကိုတိုင်းပါပဲမဲ့ဒီနေ့ဒီရှင်ဒီအဲ့ဒီစီမံကိန်းတကွာအကောင့်ထဲမပေါ်ခဲ့ဘူးလူပြောင်းယုံနဲ့တော့မရဘူးမူကိုပထမအဦးဆုံးပြောင်းဖို့လိုတယ်ပြီးတော့မှအဲ့ဒီခေါင်းစဉ်တစ်ခုတည်းကိုမူတီးဝတကယ့်ကိုလုံမဲ့လူလဲပဲလိုအပ်ပါတယ်ခုကဟို
မူပြောင်းပြီးလည်းအေးအေးကိုပါလာတဲ့ပေါ့နော်ခု
ကအစိုးရတာပြောင်းပြီးပြောင်းတော့ညာလဲပဲလုံရိုးလို့စင်အတိုင်းကဒီ MOU လောကတစ်ခုနဲ့အလုပ်သမားတွေကိုစီမံခန့်ခွဲနေတာအရင်တုန်းကမူတိုင်းပဲတွားနေတာဟာကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးလို့ကျွန်တော်ပြောချင်တယ
်ဆိုတော့ဥကျော်တောင်းတို့လိုထိုင်းနိုင်ငံထဲမှာဒီအလုပ်သမားအရေးတွေကိုလုပ်နေကြတဲ့အဖွဲ့အစည်းတွေရထားတဲ့ကဏ္ဍကဟိုကျွန်တော်တို့ဒီထိုင်းနိုင်ငံမှာရောက်နေမြန်မာအလုပ်သမားအရေးအတွက်ဟာဘယ်လောက်လောက်များထင်မလဲခမန်းကြီးပြောကြတာတွေကနံပါတ်1အမျိုးမျိုးရှိတယ်အစိုးရ
တရားဝင်ထုတ်ပြန်ထားတာ
ခမန်းကြီးအနည်းဆက်ဆုံးဘယ်လောက်လောက်ရှိ
အစိုးရဒီတရားဝင်ထုတ်ပြန်ထားတာတော့ဒီ MOU နဲ့ထွက်တာရောဒီထိုင်းဘက်မှာဒီဟိုနေထိုင်ခွင့်လောက်တာရောဆိုလို့ရှိရင်သုံးသန်းကျော်တယ်ဒါပေမဲ့ကျွန်တော်တို့ရဲ့နေ့တူကတရားဝင်ရောတရားမဝင်နေတာကြည့်မယ်ဆိုလို့ရှိရင်တော့အလေးသန်းထက်တော့မနေဘူးလေးသန်းကျော်မယ်လောက်ထိတော့ခံမထားရတယ်။အဲ့ဒီအရေးအတွက်ဒီလောက်ထိအများကြီးကိုဟိုအစိုးရကတော့ပြောမှာပေါ့ဟိုထိုင်းမှာဆိုလို့ရှိရင်လောသမတန်ရရှိ9ရောက်ပို့ထားတယ်။အမေရိကန်မှာဆိုလို့ရှိရင်တရားဝင်အဲ့ဒီလူပမာလောက်နေတဲ့ဘယ်လိုနည်းနဲ့မှဟိုမစီမံနိုင်ဘူးမကြည့်ချနိုင်ဘူးမကြည့်ချနိုင်ဘူးဆိုတော့အဓိကကဟိုမြန်မာတန်ယုံကအာနာမည်ခံထားတဲ့ဒီအလုသမဝင်းဌာနပို့ထားတဲ့အလုသမတန်ရာရှိတဲ့နံပါတ်1ပူပေါင်းဆောင်ရွက်နေတာအလုသမပွဲစားတွေနဲ့ပူပေါင်းဆောင်ရွက်တယ်။အဲပွဲစားလူတန်းစားတွေကအလုသမတွေစီသွားတဲ့အခါမှာတန်ယုံကဆိုတဲ့နာမည်ပေါ့လွေသုံးစားလောက်ကြတယ်။ဆိုတဲ့အခါမှာတန်ယုံဆိုတာရဲ့ငကိုတဲကွာအလုသမတွေအနေနဲ့လမ်းကိုအဆင့်กว่าဝေးတယ်။ပွဲစားကတန်ယုံကပါလို့ပြောတယ်။အလုသမတန်ရာရှိကိုတိုင်ကပွဲစားတွေနဲ့သွားတော့အဲ့ဒီအလုသမတွေမှာကာကွယ်မဲ့လူဆိုတာမရှိတော့ဘူး။ပွဲစားကိုလည်းကြောက်ရတန်ယုံကလူတွေကြောက်အောင်ဆိုတော့သူတို့တွေမှာပြေးယုံကတပါဟိုထိုင်းပြည်လှုပ်ချင်တာဟိုလှုပ်တာခံယုံကတပါတခြားမရှိတော့ဘူးဒါအရန်ဝင်နေစရာကောင်းတဲ့အရှင်လေးပါဆိုတော့ဒီလက်ရှိရောက်နေတဲ့တန်မကြီးအသေးရောက်တော့ကျွန်တော်တို့တင်ပြတယ်ဒီဟိုအလုသမကူကြီးစောင့်ရှောက်ကော်မတီကိုပြန်လည်ပြီးတော့အသက်သွင်းပါပြီးတော့မှကျွန်တော်တို့ရဲ့အတွေ့အကြုံလေးတွေခြေပြီးတော့မှဘလို့အကောင်းဆုံးစီမံခန့်ခွဲကြမလဲဆိုတာကိုတင်ပြပေးမယ်လက်ရှိရောက်နေတဲ့တန်မကြီးဒီဒီအလုသမကန္တာကိုလုံးဝကိုဟိုဟာပေါ့ဟိုစိတ်ဝင်စားတဲ့ဟန်မပြပေးတဲ့အပြင်အလုသမားရေးဆောင်ရွက်တဲ့လူမတွေ့တဲ့အပြင်အလုသမားဝန်ကြီးဌာနလွှတ်ထားတဲ့အဲ့ဒီအလုသမားတန်ရာရှိတွေဖက်ဖို့ပဲသူကတက်ပေးလိုက်တယ်အလုသမားတန်ရာရှိရဲ့ဥတီရှယ်ကပွဲစားတွေနဲ့အလုသမားတွေရတဲ့သွားမယ်ပွဲစားတွေနဲ့ဒီလုံပဲလုံတယ်အလုသမားကိစ္စတစ်ခုကိုလုံမဲ့အဲအစိုးရအဲ့ဝန်ကြီးဌာနတစ်ခုဒီအလုသမားရေးတွေ့ကြုံရှိတဲ့လူတွေနဲ့စကားစမီးမပြောတာလေသမားရေးကိုလုံမဲ့အဲ့ဝန်ကြီးဌာနတစ်ခုဒီလေသမားတွေရဲ့တွေ့ကြုံမလုပ်တာဥပမာဟိုလမ်းစည်းကမ်းကိုလုံမဲ့ဝန်ကြီးဌာနတစ်ခုဒီရင်မောင်းတဲ့လူတွေနဲ့အဲစကားမပြောတာအဲကျွန်တော်တို့နိုင်ငံခြားအတွေ့အကြုံလဲဆိုတော့တော်တော်ကိုလွဲတယ်လို့ထင်တယ်ဟိုကျွန်တော်တို့
ဆိုတော့အစိုးရကတော့အခုလုပ်နေတာနီလာမကြဘူးစီကံနီလာမမှန်ဘူးဖြစ်တယ
်နီလာမမှန်ဘူးအမေရိကန်လိုနိုင်ငံတို့ကနောက် EU လိုနိုင်ငံတို့ကဟို UK လိုနိုင်ငံတို့ကအီဂျီလိုဆိုတော့ကမ္ဘာမှာကြီးကျယ်တဲ့လူကုန်ကူးမှုအဖွဲ့တွေက UN တို့ကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တဲ့အချက်လက်တွေကျွန်တော်တို့နဲ့ယူတယ်ဟိုကျွန်တော်တို့စီကအကြံဉာဏ်လေးတွေကျွန်တော်တို့ရဲ့အကူအညီလေးတွေဒါပေမဲ့မြန်မာအစိုးရကြတော့ကျွန်တော်တို့ကြီးကအတွေ့အကြုံကိုတစုံတရာယူရကောင်းမှမသိတာလားမယူရှင်းတာလို့တော့မသိဘူးလက်ရှိရှိနေရတော့မကောင်းဘူးလို့တော့ရှင်းနေ
ဟုတ်ကဲ့ဥကျတော်ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါဗျာပြီးတော့ပို့လိုက်အောင်ပြောပြခွင့်ရတယ်ဗျဟု
တ်ကဲ့ကျေးဇူးပ
ါဒါတော့ကိုဇော်ဝင်းလှိုင်စီစဉ်တင်ဆက်တဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်VOA American တန်ရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပ
ါ။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီတော်ရရှင်တို့အခုဆက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းတို့မီတာ22 40 51တို့ပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်ပြည့်တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ပြန်လည်ပြီးတော့လည်းဖတ်ရှုနိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
NLD ဆိုရလက်ထက်မီဒီယာလိုလက်ခွင့်မျောမှန်းတဲ့လောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့ဒုံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နဲ့ပါတီ
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာမယ်။ဒါ့အပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်အစီအစဉ်တင်ဆက်ထားတာပါ။နားဆင်ပါခင်ဗျာ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးခြင်းပါတယ်။မင်္ဂလာနက်နက်ခင်းပါ VOE ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးကျန်းမာချမ်းသာကြပါစေရှင်လို့ဆုတောင်းလာတဲ့သောရရှင်ကတော့လာရှိုးတိုင်းကြောင့်ပဲခရိုင်နောင်ချိုမျိုးကပါရှင်ဆိုတဲ့မဆန်အေးဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုအမှန်တိုင်းဖြစ်စေချင်တာသူရဲ့ဆန္ဒပါတဲ့သူကတကယ်တမ်းဆိုရင်တာမန်တော်သူတယောက်ပဲဖြစ်ပါတယ်လို့ရေးလာပါတယ် VOE အစီအစဉ်တွေကိုနားဆင်ပြီးခုလိုစာရေးလာတာအထူးကျေးဇူးတင်ပါတယ်မဆန်အေးရေသောရရှင်နောက်တစ်ယောက်ဖြစ်တဲ့ John Bell Jones ဆိုတဲ့သောရရှင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်လျက်ပါတယ်။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ့်ရဲ့ကျန်းမာခြင်းစိတ်ချမ်းသာခြင်းများဖြင့်ပြည့်စုံကြပါစေ။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်လို့ပြောထားပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ပူတာအိုကပါလို့ဆိုလာတဲ့သောရရှင် NM ရင်းကတော့မင်္ဂလာပါ VOA အခုမှ VOA ကိုစာရေးပြစ်တာပါVOA သတင်းတွေနားထောင်နေတာတော့ကြာပါပြီ။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့ပဲရေးလိုက်တာပါတဲ့။ဒီသောရရှင်ကလည်းပူတာအိုကားလို့ဆိုလာပါတယ်။ဒါနဲ့ VOA သောရရှင်နေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါ။အဲ့ဒီထက်ကစာတချို့ကိုအခုပြောပြပေးပါမယ်ရှင်။မင်္ဂလာပါ VOE ကကိုကိုမမဦးကြီးဒေါ်တော်တို့ခင်ဗျာဆိုပြီးတော့ VOE ကိုစာရေးခွင့်ရလို့အထူးကျေးဇူးတင်ကြောင်းပနာမပြောလာပြီးတော့သူ့ရဲ့မြန်မာနိုင်ငံကဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးရာကိစ္စရတစ်ခုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်နော်သူက Messenger ကနေပြီးတော့ VOE ကိုစာရေးပို့လာတာဖြစ်ပါတယ်လူကလေးဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ကကိုကိုမမဦးကြီးဒေါ်တို့ခင်ဗျာ VOE ကိုစာရေးခွင့်ရလို့ထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကအရင်အကြီးကဲဟောင်းတွေနဲ့အခုတက်လာတဲ့သမ္မတတစ်ကိုနှိုင်းရှင်မယ်ဆိုရင်ဦးဝင်းမြင့်ကပို့ပြီးတော့ကျွန်တော်တို့နိုင်ငံအတွက်ဒေါအောင်ဆန်းစုကြည်နဲ့ရောပြည်တွင်းပြည်ပကလူတွေနဲ့နိုင်ငံရေးလှုပ်ရှားနေကြတဲ့အပြင်ကအဖွဲ့အစည်းတွေနဲ့ပါလက်တွဲညီညီအကောင်းဆုံးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်မိပါတယ်။ပြည်ပအဖွဲ့အစည်းတွေဆိုတာကလည်းအကြောင်းမျိုးမျိုးကြောင့်နေရာမရကြပေမဲ့ဆိုရနဲ့ပြည်သူတွေကြားမှာအကောင်းဆုံးအကြံပေးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။မြန်မာပြည်ရဲ့ပြောင်းလဲမှုတွေနဲ့ပတ်သက်လို့ကတော့အရှိအာရှနဲ့ရောအနောက်အာရှတွေနဲ့ကရောမြန်မာပြည်နဲ့အဆင်ပြေပါတယ်။နောက်ဥရောပဗြိတိရှလိုနိုင်ငံကြီးတွေနဲ့ဆိုရင်တော့အမေရိကန်ကပါဝင်ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့လိုနိုင်ငံကြီးတွေနဲ့အထူးအဆင်ပြေဖို့လိုပါတယ်။မြန်မာပြည်ကပွင်လင်းဂါဇဖွံ့ဖြိုးစေအခုလိုခြေနေမျိုးမှာအင်အားကြီးတဲ့နိုင်ငံကြီးတွေနဲ့တန်တမာရေးစီးပွားရေးလူမှုရေးအဖက်ဖက်ကအဆင်ပြေဖို့လိုပါတယ်ခင်ဗျာ
။မ မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေအာမေမီအသွင်ပြောင်းနိုင်မှုဆိုရင်တော့နိုင်ငံတကာနဲ့ပြည်လည်မရပါမယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရန်ကုန်လှိုင်သာယာကအမိုက်ပုံချင်းမီးလောင်လို့ပတ်ဝန်းကျင်ညင်ရွတ်မှုဆူဆူရွရွဖြစ်ရတဲ့သတင်းကိုတော့တော်ရရှင်တွေတော်တော်များများသိနေလောက်မယ်ထင်ပါတယ်ရှင်။ရန်ကုန်လှိုင်သာယာကထိမ်းမြင်အမိုက်ပုံမီးလောင်မှုကိုမိသက်ဖွဲ့ကအတော်တန်ထိန်းချုပ်ထားနိုင်ခဲ့ပြီးအတွင်းလှိုင်လောင်နေတဲ့မိသားတွေကိုလည်းနှိမ့်သက်ဖို့ကြိုးစားနေတယ်ဆိုပြီးလွန်ခဲ့တဲ့ရက်ပိုင်းတွင်မှာပဲအိမ်မှာသတင်းသွားယူခဲ့တယ်ကျွန်တော်တို့ view သတင်းတောက်ကိုတိုင်းကလည်းသတင်းတင်ပြခဲ့ပြီးပါရနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုသတင်းတင်ပြတာမျိုးအကြီးအကျယ်ဒီကိစ္စဖြစ်မလာခင်မှာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဒီမေးလာမှုဖြစ်ပြီးအစာပိုင်းလောက်မှာပဲ view ကိုရေးပြီးတော့အကြောင်းကြားလာတာဖြစ်ပါတယ်သတင်းပေးပို့ခြင်းလို့ပါဆိုပြီးတော့သူက
အင်းစိန်ဆောင်နှင့်အမှတ်တိုင်နာဝန်းကျင်မှာမိဂူငွေနဲ့အနန့်အသက်တွေဆိုးရွားစွာဖြစ်ပေါ်နေပါတယ်အနီးနားမှာအဆက်ယုံရှိမရှိသတင်းခန့်ခန့်လလုံးမသိရှိသေးပေမဲ့ညွန်နှံ့ကိုဆိုးရွားစွာခံစားနေရပါတယ်အနန့်ရှိချိန်မိဂူတွေကမြူတွေပုံစံနဲ့လမ်းမကြီးတစ်လျှောက်မြင်နေရပါတယ်အောက်မင်္ဂလာတုံလမ်းမကြီးဆောင်နှင့်အမှတ်တိုင်အနီးပါ VOA ကနေတဆင့်အစိုးရနဲ့လူထုထံသတင်းရောက်စီရန်ရွယ်ပြီးပေးပို့အပ်ပါတယ်ခင်ဗျာလူတွေကြားပြောကြချက်အရလိုင်းသားရမှာရှိတဲ့အမိုက်ကိုဆက်ယုံကအငွေ့တွေလေးနဲ့ပါလာတယ်လို့ကြားသိရပါတယ
်ဟုတ်ကဲ့ပါအခုလိုမျိုးသတင်းပေးပို့တဲ့အတွက်ကျေးဇူးတင်ပါတယ်ဒီသောရရှင်စာထဲမှာပါတယ်လို့ပဲဒါဆက်ယုံကထွက်သလားအမိုက်ကမီးလောင်လာလားသူကတေးတေးချာချာမသိရသေးတဲ့အနေအထားဖြစ်နေပါတယ်နော်အဲ့ဒါအစောပိုင်းမှာပါနောက်ထပ်သောရရှင်အောင်ဆန်းမြင့်ကတော့အင်းစိန်မရန်ကုန်းကနေပြီးတော့လေးစိတ်အထိလေးထုညဉ့်ညမ်းမှုဖြစ်နေပြီးတော့ရန်ရင်းအထိနေပါမိကိုတွေလမ်းမပေါ်မှာပြည့်နေပါတယ်ပလတ်စတစ်ညှော့နှံ့တွေလည်းနေရာတိုင်းရနေပါတယ်ဆိုပြီး video ကိုစာရေးပြီးတော့ပြောလာပါတယ်အခုလိုစာရေးပြီးတော့သတင်းပို့လာကြတာကိုအထူးကျေးဇူးတင်ပါတယ်ရှင်ရှင်တရားမလာတော့က VOE ကထုတ်လွှင့်ပေးထားတဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့အဲ့ဒီဆွေးနွေးခန်းနောက်မှာပြန်ပြီးရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဓာတ်ရိုက်လေးလိုက်မှာဆွေးနွေးတဲ့အကြောင်းအရာဖြစ်တဲ့စပားစင်းနဲ့ပတ်သက်ပြီးတော့သူသိထားတာလေးတွေမျှဝေချင်ပါတယ်။ဆိုတော့စာရှည်ကြီးတစ်စောင်ရေးလာပါတယ်။သူရဲ့စာကိုဖတ်ကြည့်တော့လေတော်တော်လေးကိုအကြောင်းအရာပြည့်ပြည့်စုံစုံတဆင့်ချင်းရှင်းရှင်းလင်းလင်းနဲ့ရေးပြထားတာတွေ့ရလို့စာကိုခက်ရှိရှိပဲဖော်ပြလိုက်ပါမယ်နော်။သူကမြန်မာနိုင်ငံမှာစပားစင်းတွေဘာကြောင့်များမြင့်တက်ရလဲဆိုတာရေးလာတာပါ။
တောင်သူတွေမှာနစ်နာလို့မကနစ်နာနေပါတယ်လို့အော်ဟစ်နေချိန်မှာကူညီနေပါတယ်လို့ပြောနေတဲ့စကားတွေကတော့အားရစရာမကောင်းလာပါဘူး။တောင်သူပေးစာတွေကပြောသလိုမျိုးစံတင်ဖို့ရောင်းချတဲ့သူတွေအုပ်စုထဲမှာစိုက်ပျိုးသူတောင်သူကလွဲလို့ကြံတဲ့သူတွေပိုးသက်စေဓာတ်မြေဩဇာရောင်းသူများပွဲစားကုန်တဲ့စပားကျိတ်သူစပိုက်များနိုင်ငံခြားတင်ဖို့ရောင်းချသူတွေအားလုံးအစဉ်ပြေချမ်းသာကြပါတယ်ဆိုတာမှန်ပါတယ်။ဒီအချက်နဲ့ဘာနဲ့သက်သေပြနိုင်လဲဆိုတော့တရုတ်တွေဗမာပြည်ထဲထိဝင်ပြီးစပားတွေဈေးပိုပေးပြီးဝယ်နေတာကိုကြည့်ရင်သိရပါတယ်။စပားကဗမာပြည်ကထွက်တာတရားမဝင်မှာဘယ်အပေါက်ကထွက်ထွက်ငွေမပေးဘဲထွက်လို့မရပါဘူး။ဒါတောင်တရုတ်တွေကငွေပိုပေးနိုင်တဲ့ဆိုကြတဲ့ကစပားကနေနိုင်ငံခြားတင်ပို့တဲ့ဆန်အဆင့်ရောက်ဖို့ကြားမှာအဆင့်ဆင့်ဘလောက်အမျက်တင်ထားသလဲဆိုတာရှင်းနေတာပဲ။ပိုးသက်စေးဓာတ်မြေဩဇာရောင်းသူကနိုင်ငံသားကတင်သွင်းလာပြီးရောင်းတဲ့အချိန်မှာငွေလဲနှုန်းကျသွားရင်တော့ဈေးချမရောင်းပေမဲ့ငွေလဲနှုန်းတက်ရင်တော့တက်ရောင်းပါတယ်ပုံမှန်အမြတ်ငွေကငွေလဲနှုန်းအမြတ်ကရပါတယ်နိုင်ငံသားတင်ပို့တဲ့အုပ်စုကလည်းစီးပွားကုသဝန်ကြီးဌာနဝန်ထမ်းတွေနဲ့ပေါင်းပြီးသတင်းကိုအမျိုးမျိုးကစားပြီးအမြတ်အမြင့်ဆုံးရအောင်လုပ်ပါတယ်ရာသီဖောက်ပြန်လို့နိုင်ငံသားကမဝဲလို့နဲ့တခုခုအတင်းဆောင်ဖြစ်ရင်နာတာကတောင်သူပါတောင်သူတွေအများဆုံးသုံးတဲ့ပလဲဓာတ်မြေဩဇာကိုမြမပြည့်ရဲ့ဆက်ယုံကြီးသုံးခုကနေထုတ်ပါတယ်။ဆက်မပြတ်ဘူးဆိုရင်အိတ်ရေတန်းပေါင်းများစွာထုတ်နိုင်ပါတယ်။သူတို့ကတော့တန်ချိန်နဲ့တွက်ပါတယ်။တောင်သူကအိတ်နဲ့ဝဲသုံးတာမို့ငွေကြေးကွာဟတာကိုအိတ်နဲ့ပဲတွက်ပြပါမယ်။အစိုးရဆက်ယုံထွက်ပလဲဓာတ်မြေဩဇာကိုလေလံပစ်ပါတယ်။ငွေရင်းအလွန်ကြီးမားတာဖြစ်လို့ငွေရှင်ကြေးရှင်မှတပါအနာမကန့်နိုင်ပါဘူး။လေလံအောင်သူတွေကငွေအများကြီးစိုက်ရတဲ့အတွက်အမျက်ရမယ့်ဈေးနဲ့ဝဲပါတယ်။စက်ယုံထုတ်အိတ်တွေကတော့မလှတော့ဗမာပလဲတက်မြေဩဇာစင်းနဲ့ရောင်းရင်အမြတ်ကလည်းတိတ်ကြည့်ရမှာမဟုတ်ပါဘူးနိုင်ငံသားကတင်သွင်းလာတဲ့ပလဲတွေကငွေဈေးမြင့်ချိန်ဆိုဈေးကောင်းရတော့နိုင်ငံသားကအိတ်ခွန်တွေတွန်းလာပြီးဗမာပလဲကိုအိတ်ခွန်ဖလဲလိုက်တာနဲ့နိုင်ငံသားပလဲဈေးအတိုင်းလိုက်ရောင်းနိုင်ပါတယ်အချုပ်ပြောရရင်အိတ်ခွန်တန်ဖိုးတို့အလုသမားခတို့ကိုတောင်သူတွေပေးရတဲ့အထက်ထည့်လိုက်တာပါတဲ့အိတ်အတွက်ကုန်ကျစရိတ်ငွေကကျပ်တစ်ထောင်ပတ်ချာလဲရှိပါတယ်တနှစ်အိတ်တန်းချီပြီးတော့ထွက်တဲ့မြမဆက်ယုံတို့ပလဲဓာတ်မြေဩဇာကိုအိတ်ဖလဲခြင်းအားဖြင့်မြမကြက်ငွေတန်းထောင်ပေါင်းများစွာတောင်သူများကပေးဆက်နေရပါတယ်။ဆက်ယုံကနေတောင်သူတွေစီကိုဓာတ်ရိုက်ပို့ဆောင်ရောင်းချပေးမယ်ဆိုရင်လက်ရှိလုပ်နေတဲ့ဆက်ယုံကနေကုန်သည်စီတယ်ယူစရိတ်ကုန်သည်စီကနေတောင်သူတွေစီတယ်တဲ့စရိတ် အိပ်ဖလဲလို့ကုန်ကြမဲ့စရိတ်ကုန်တယ်ကတင်တဲ့အမြတ်ငွေစိုက်ပြီးလေးလံဆွဲတဲ့ငွေရှင်ကြီးတို့ရဲ့၃၄၅ချက်တို့အမြတ်အားလုံးပေါင်းလိုက်ရင်ကြက်တန်းထောင်ပေါင်းများစွာတက်တာသွားမှာပါပါဝင်ပတ်သက်နေတဲ့အစိုးရဝန်ထမ်းတွေလေးလံဆွဲတဲ့သူတွေကုန်သွယ်တွေကတော့အကြီးအကျယ်ကန့်ကွက်ကြမှာပါတောင်သူတွေပိုင်းနဲ့မဖြစ်စလောက်လေလေးတွေကိုဘယ်နှစ်ဘလို့တင်လိုက်ရမလဲဆိုပြီးတော့စောင့်နေကြတာပါသတင်းတောက်တွေကိုယ်တိုင်လေ့လာခြင်းနဲ့ဆိုရင်ညွှန်ပေးလို့ရပါတယ
်ဟုတ်ကဲ့ပါဒီသောရရှင်ဒေါက်ခင်မျိုးဆွေကတယ်လီဖုန်းနံပါတ်နဲ့တကွသူ့ကိုဆက်သွယ်နိုင်ပါတယ်ဆိုပြီးတော့စာရေးပို့လာပါတယ်အထူးကျေးဇူးတင်ပါတယ်နော်ဒီသောရရှင်ပြောလာလို့တိုက်တိုက်ဆိုင်ဆိုင်မှာပဲကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်တုန်းကဗီဒီယိုရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတယ်မြန်မာတခွင်အစီအစဉ်မှာလည်းဒီတကြနောက်ပိုင်းမှာဘာလို့စဘာသေးတွေပြန်မကြရလဲဆိုတော့မြမခမီဒီယာကမေးမြန်းပြီးတင်ဆက်ပေးထားတာဖြစ်ပါတယ်။အဲ့မှာဆိုရင်တော့ဒီသောရရှင်ပြောသလိုပဲစဘာသေးနဲ့ဆန်သေးနဲ့ကတိတ်ပြီးမကွာတော့တဲ့အတွက်ကြောင့်မလို့ဒီတောင်သူတွေအနေနဲ့တိုက်ရိုက်ဆန်တွေကိုမကြိတ်ခွဲခင်မှာတိုက်ရိုက်တရုတ်နိုင်ငံဘက်ကိုတင်ပို့နေကြတဲ့အတွက်ကြောင့်မလို့ဒီစားသုံးသူတွေကိုပြန်ပြီးဖြန့်နေမြို့ကြီးတွေကဆန်တိုင်းနေစီမှာဆန်တွေအဝင်နေပြီးဆန်သေးတွေမြင့်တက်နေရတာဖြစ်တယ်လို့လည်းဒီဆန်လုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေကပြောထားကြပါတယ်ရှင်။ဒီသောရရှင်ပြောသလိုပဲစဘာကနေပြီးဆန်ဖြစ်အောင်ကြိတ်တဲ့နေရာမှာအစင်းစင်ဈေးတွေတအားကြီးနေလို့ဆန်အတိုင်းပဲတင်ပို့ရင်တောင်သူတွေအနေနဲ့ပို့ပြီးအမြတ်ကျန်တယ်လို့လည်းဒီသတင်းထဲမှာပြောထားပါတယ်ဒါကြောင့်မလို့အခုတော့ခင်မျိုးစွေရေးလာတဲ့စာကိုဖတ်ကြည့်ပြီးတော့ဈေးထဲမှာအစင်းစင်ဆန်ကနေပြီးစဘာကြိတ်ပြီးတော့ဘလို့အစင်းစင်ဈေးစကကုန်ကြတယ်ဆိုတာကိုသိလိုက်ရလို့အထူးကျေးဇူးတင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဒီထက်ပို့ပြီးမေးမြန်းဖို့လိုရင်လည်းဒီတော့ရှင်ပေးထားတဲ့ဖုန်းနံပါတ်နဲ့ပြန်ပြီးတော့ဆက်သွယ်လိုက်ပါမယ်ရှင်ဖုန်းနံပါတ်ပေးဖို့တဲ့အတွက်ထပ်ပြီးပြောချင်ပါတယ်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။မြန်မာတိချစ်တော်ရရှင်တွေကိုလည်းတချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးလို့မှာဖြစ်ပါတယ်။ကျမတို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့မြန်မာတိချစ်သောရရှင်နေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တချင်းတလေတပုတ်နဲ့ဖျော်ပြပေးကြပါတယ်ရှင်ရဲရောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မို့ရဲရောင်တည်ဆူထားတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တခြင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ไอ้ด้วยกองเปียงเป็ดชนะมันเพียงไหนแกเย็นยายากูเลยยาวซ้อเป็ดชนะมันควรปิ้วไปเย็นเมเนรอตีมาบายายากูเมเนเป็ดดอมางามไหนชิงแกบับูเนละควรโบไปตีดาบายายากูเมเนดันตะปะตะด้วยนะเนเลยมะซานะเบบูညောင်လေးချက်တွေအားလုံးလေးတဲ့လွင့်သွားပြီမြင်ပြောနေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်သွင်းသွားပြီငါမယုံနိုင်သေးဘူးနေဝန်လက်ခင်ထားသူပါမဘွားမယူတော့တဲ့မေးချက်တို့ခုစွခွင့်ပေးပါလားအချက်ကိုကိုဝဲထားသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းပါBaby, oh, 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 yeah. The lonely, I'm like,
ရဲရဲအောင်ပြဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။
မအီတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဆရာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာမီဒီယာလွတ်လပ်ခွင့်ကူးတဲ့ပို့ပြီးတော့အဆင့်မြင့်လာဖို့ရှိသလားဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပတ်ဆွေးနွေးတင်ပြထားပါတယ်။မိုင်းအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
။လေစီမချသတင်းတော်များအဖွဲ့ရဲ့2018ခုနှစ်အတွက်ကမ္ဘာမီဒီယာလွတ်လပ်ခွင့်အညွှန်းကိန်းမှာမြန်မာကိုအဆင့်139မှာသတ်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းဟာ131ရှိခဲ့တာမို့အဆင့်6ဆင့်ကျဆင်းသွားတယ်ဆိုတဲ့သဘောပါ။ပုံမှန်အဖြစ်ကြည့်ရင်တိုင်းပြည်ကိုဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းတည်ထောင်မယ်လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့လက်ထက်မှာတစ်နှစ်အတွင်းခုလိုမီဒီယာလွတ်လပ်ခွင့်ကျဆင်းသွားတာဟာအံ့ဩဖို့ကောင်းနေပါတယ်။ဒါပေမဲ့ဒီပြဿနာမှာနောက်ွယ်ကအကျိုးကြောင့်အများကြီးရှိနေပါတယ်။မြန်မာမီဒီယာလွတ်လပ်ခွင့်ဘာကြောင့်ကျဆင်းသွားရသလဲ။နောက်လာမယ့်အချိန်မှာရောမီဒီယာလွတ်လပ်ခွင့်ဒီထက်တိုးတက်လာနိုင်ဦးမလားဆိုတာခုတစ်ပတ်လေ့လာတင်ပြသွားပါမယ်။
RSF ရဲ့မီဒီယာလွတ်လပ်ခွင့်အညွှန်းကိန်းကိုပြန်ကြည့်ရင်2015ခုနှစ်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအဆင့်143ရှိရာကနေ NLD အစိုးရလက်ထက်2016ခုနှစ်မှာအဆင့်131ဖြစ်လာပါတယ်။တစ်နှစ်အတွင်းအဆင့်12ဆင့်လောက်တက်လာတာမို့မီဒီယာလွတ်လပ်ခွင့်အတွက်အတော်လေးအားတက်စရာပါ။ဒါပေမဲ့2018ခုနှစ်အတွက်အညွှန်းကိန်းမှာတော့အဆင့်139အထိပြန်ကျသွားတာမို့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်လာတယ်လို့အခြားသောဒီမိုကရေစီရေးနဲ့တိုင်းပြည်တည်ဆောက်ရေးအတွက်လည်းစိုးရိမ်စရာပါဒါပေမဲ့အာဆီယံအပါအဝင်အိမ်နီးချင်းတရုတ်အိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံကသာအဆင့်124နဲ့133ရှိပြီးမြန်မာထက်မီဒီယာလွတ်လပ်ခွင့်ပိုရနေတာတွေ့ရပါတယ်။ကျန်နိုင်ငံတွေအားလုံးဟာမြန်မာထက်မီဒီယာလွတ်လပ်ခွင့်နှေးပါနေတာမို့ကျေနပ်မယ်ဆိုရင်လည်းကျေနပ်နိုင်လောက်သေးတယ်လို့ဆိုနိုင်ပါတယ်။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြာဆင်းသွားရတာနဲ့ပတ်သက်ပြီး RSF ဘက်ကမှတ်ချက်ပေးတာကတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒါကိုတပ်မတော်နဲ့လုံခြုံရေးဘက်ကပြန်နှိမ်နင်းပြီးတဲ့နောက်မွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားရတဲ့ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်တွေရဲ့ဆွဆွဲချက်မှာမြန်မာလုံခြုံရေးအဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်တဲ့ပြဿနာတွေအများကြီးရှိနေတယ်ဆိုပေမဲ့မှုခင်းဖြစ်ပွားခဲ့တဲ့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကိုမီဒီယာတွေလွတ်လွတ်လပ်လပ်သွားရောက်သတင်းရယူခွင့်မရှိတဲ့ကိစ္စသတင်းမီဒီယာသမားတွေကိုတက်မတော်ဘက်ကအရေးယူမှုဆိုင်ရာကိစ္စအခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စစတဲ့ပြဿနာတွေကြောင်းလို့ဆိုပါတယ်ဒါအပြင်အခြားပြဿနာတွေလည်းရှိနေပါသေးတယ
်။ NLD အစိုးရလက်ထက်မီဒီယာလွတ်လပ်ခွင့်မျှော်မှန်းသလောက်မတိုးတက်ခဲ့တဲ့အဓိကပြဿနာကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့လွတ်တော်နဲ့ပါတီအားလုံးကမီဒီယာတွေအပေါ်အယုံကြည်မှုသိမ့်မရှိတဲ့ကိစ္စကနေမြစ်ဖြားခံပါတယ်။အထူးသဖြင့်ဒေါက်ဆန်းစုကြည်ကိုယ်တိုင်မြန်မာမီဒီယာတွေကိုအဆင့်တန်းတစ်စုံတစ်ရာရှိတယ်လို့သိပြီးယူဆဖို့မပေါ်ပါဘူး။မီဒီယာတွေကိုလက်ရှိအခြေအနေထက်လွတ်လပ်ခွင့်ပိုပေးလိုက်ရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်တမတော်နဲ့ဆက်ဆံရေးမှာအမှုထစ်တွေဖြစ်လာနိုင်တယ်အထူးသဖြင့်အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကလို့အစိုးရကိုအကြီးအကျယ်ဝေဖန်တာမျိုးတွေပေါ်ပေါက်လာနိုင်တယ်လို့ထင်မြင်နေကြပုံရပါတယ်ဒါကြောင့်လဲရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ဆိုင်ရာအတီးပြပီးသားဥပဒေဟောင်းကိုအသက်မသွင်းရုံမကပြင်ဆင်မှုဆိုတာကိုလည်းအချိန်ဆွဲထားတာတွေ့နိုင်ပါတယ်ဒီအတွက်လွတ်လပ်တဲ့ပုဂ္ဂလိကရေဒီယိုနဲ့ရုပ်သံလွှင့်မီဒီယာတွေတီထောင်ခွင့်မရသေးတာဒီကနေ့အချိန်ထိပါပဲအလားတူအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကလေးကရေးဆွဲခဲ့တဲ့ Right to Information Law လို့ခေါ်တဲ့သတင်းသိပ္ပံခွင့်ဥပဒေလိုမျိုးဟာလည်းအစိုးရသက်တမ်းနှစ်နှစ်ကျော်လာသည့်အထိလွတ်တော်တဲ့ရောက်မလာနိုင်သေးပါဘူးဒါကြောင့်လဲအစိုးရဝန်ကြီးဌာနတွေဟာသတင်းတွေကိုထုတ်ပြန်ရင်ထုတ်ပြန်မယ်မထုတ်ပြန်ဘဲလဲနေနိုင်တယ်မေးမြန်းလာတာတွေကိုလည်းဖြေခြင်းရင်ဖြေမယ်မဖြေခြင်းရင်လည်းရတယ်သတင်းထိန်ချန်ထားလို့လဲဘာပြဿနာမှမရှိဆိုတဲ့အခြေအနေမျိုးရှိနေစေဖြစ်တာတွေ့နိုင်ပါတယ်
မီဒီယာလွတ်လပ်ခွင့်ကြာဆင်းသွားတဲ့စီမှာနောက်ထပ်ပြဿနာရှိသူကတော့တက်မတော်ဘက်ကပါ ပုံမှန်အားဖြင့်သတင်းမီဒီယာတွေဟာတက်မတော်ဘက်ကသတင်းရယူနိုင်ခြင်းမရှိကြပါဘူး။တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာမျိုးကနေထုတ်ပြန်ပေးသမျှကို3ရင်3မ3ရင်အခြားအတီးပြုမေးမြန်းစရာနေရာမရှိနိုင်ပါဘူး။တက်မတော်ဟာလက်နက်ကင်တိုင်းရင်းသားအဖွဲ့တွေစီသတင်းသွားယူပြီးပြန်လာတဲ့မီဒီယာသမားတွေကိုဖမ်းဆီးရုံးတင်ခဲ့ဘူးလို့တယောစာဖော်ပြတဲ့ဂျာနယ်အက်ဒီတာချုပ်ကလည်းဖမ်းဆီးရုံးတင်တာမျိုးလုပ်ခဲ့ပူပါတယ်။အခုနောက်ဆုံးရိုက်တာသတင်းတောက်နှစ်ယောက်ကိုဖမ်းဆီးရုံးတင်တာဟာလည်းတက်မတော်စစ်ဗိုလ်ချုပ်တယောက်ဦးဆောင်တဲ့ပြည်ထောင်စုဝန်ကြီးဌာနကပါပဲ။ဒီထက်ပိုဆိုတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းသွားယူရေးကိစ္စပါ။နိုင်ငံတကာဝေဖန်ချက်များလွန်းလွန်း NLD အစိုးရဟာအဲ့ဒီဒေတာကိုသတင်းတောက်တွေဘလောက်ခွင့်ပြုလို့ဒီဖြစ်စေတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကသဘောမတူသမျှဘယ်နေရာကိုမှဆေလွတ်ခွင့်မရှိပါဘူး။လက်ရှိပြန်ကြားရေးဝန်ကြီးဌာနကစီစဉ်နေတဲ့သတင်းရယူရေးခီးစဉ်အားလုံးဟာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်အောက်မှာပဲသွားလာနေကြရတာမျိုးပါ။မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ရင်နောက်ထပ်ပြဿနာရှိနေတာကတော့အစိုးရရဲ့ဘျူရိုကရေစီရန်ရာကြီးပါခေအဆက်ဆက်မတော်မတရားမှုတွေအာဂတိလိုက်စားမှုတွေအကျင့်ပြတ်ခြားစားမှုတွေအရေးအချင်းမဲ့မှုတွေနဲ့ပြင့်နှက်နေတဲ့အဲ့ဒီရန်ရာကအရာတန်းအများစုဟာထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးလို့စိတ်မရှိကြပါဘူးမီဒီယာတွေကိုသတင်းပေးလို့စိတ်မရှိကြပါဘူးသတင်းအချက်အလက်တွေထုတ်ပြန်သည်ဖြစ်စေမထုတ်ပြန်သည်ဖြစ်စေသတင်းဌာနတွေရဲ့မေးမြန်းတာကိုဖြေကြားသည်ဖြစ်စေမဖြေကြားသည်ဖြစ်စေဥပဒေကြောင့်အရာဝန်တန်းစီးမြင့်အရာဘာမှပြဿနာမရှိတာမို့သတင်းအမှောင်ချပြီးနေမြဲနေနိုင်နေကြတာဖြစ်ပါတယ
်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မီဒီယာလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တာဝန်ရှိဆုံးဟာဒုံဆန်းစုကြည် NLD အစိုးရလွှတ်တော်နဲ့ NLD ပါတီပဲဖြစ်ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်တိုးမြှင့်ပေးလိုက်တာဟာအစိုးရနဲ့လွှတ်တော်ရန်တရားတွေပိုကောင်းလာအောင်ထိန်းချုပ်ပေးတာအရေးအသွေးပိုမြင့်လာအောင်ဝေဖန်မှုပေးတာအာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ရမှာအထောက်အကူပြုစေတာလူခွင့်ရေးကိုပိုပြီးထိန်းသိမ်းမြင့်တဲ့အကာအကွယ်ပေးနိုင်တာဒီမိုကရေစီတိုင်းပြည်တည်ဆောက်ရေးအတွက်ပိုပြီးတဒတ်တအားဖြစ်စေတာလို့ခံယူကျင့်သုံးတဲ့အခါကျမှမြန်မာမီဒီယာလွတ်လပ်ခွင့်အခုတည်းပိုမြင့်တက်လာမှာဖြစ်ကြောင်းပ
ါတင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ကြရတာပါခင်ဗျာ
လက်ရှိရွေးကောက်တင်မြှောက်ခံရတဲ့လွတ်တော်မတ်တွေဟာမိမိတို့ကိုစားပြုတဲ့မဲဆန္ဒရှင်ပြည်သူတွေကိုအမှန်တကယ်ကိုစားပြုပြီးပြည်သူတွေရဲ့လိုအပ်ချက်တွေကိုလှုံ့ဆော်ပေးနေကြတယ်လို့ထင်ပါသလားတက်တန်းနှစ်နှစ်ကျော်ရှိလာပြီဖြစ်တဲ့လွတ်တော်နဲ့လက်ရှိအမတ်တွေပေါ်ဒေါတာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်ဖုန်းနံပါတ်1-2-3-2-9-9-9လေးကိုပဲဖြစ်ဖြစ်အင်္ဂါနေ့ညမတိုင်ခင်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါပါကိုဆွေးနွေးကြတဲ့ကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ Facebook VOA Burmese News မှာမှတ်ချက်ပေးပြီးတော့ပဲဖြစ်ဖြစ်ပါဝင်ဆွေးနွေးနိုင်ပါတယ်အင်္ဂါညဒိုင်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
နေပါအင်္ဂါညဒိုင်ရိုက်လိုင်းစီစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုည9:00နာရီမတိုက်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOE မြန်မာပိုင်းကတလင်းလာနေမယ့်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ကိုငင်းချမ်းနဲ့မတ်ဤတန်စင်တို့တင်ပြပေးကြပါလိမ့်မယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာပလတ်စတစ်တွေနဲ့လုပ်ထားတဲ့ဗန်းချက်တစ်ခုကိုဒိမန်အမှုပညာရှင်တယောက်ကဖန်တီးလိုက်ပါတယ်။ဒိမန်အမှုပညာရှင်သောမတ်စ်ဒမ်ဘိုဖန်တီးခဲ့တဲ့ပလတ်စတစ်ဗန်းချက်ဟာဆိုရင်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဖို့နဲ့ပလတ်စတစ်တွေပြန်အသုံးပြုတာကိုအားပေးဖို့ရည်ရွယ်ထားတာပါ။စားတောက်ဆိုင်တွေ၊ဈေးဆိုင်တွေ၊အမိုက်ပုံတွေကနေရတဲ့ပလတ်စတစ်ပုံးတွေ၊ရေဘူးတွေနဲ့စုဆောင်းပြီးတော့ပြန်လည်တက်ဆင်အသုံးပြုထားတာဖြစ်ပါတယ်။အရောင်စုံပလတ်စတစ်ပန်းချန်ကြီးထဲမှာတစ်ပင်ကြီးနဲ့ပန်းပွင့်ကြီး၅ခုကိုဖန်တီးထားပြီးတော့တခြားပန်းပွင့်သေးလေးတွေနဲ့တရိတ်ဆန်ထောင်ပေါင်းများစွာကိုလည်းဖန်တီးထားပါတယ်။ပလတ်စတစ်အမိုက်တွေကိုဆက်ပြီးတော့စွန့်ပစ်နေမယ်ဆိုရင်အနာဂတ်မှာဘယ်လိုအခြေအနေမျိုးဖြစ်နေမလဲဆိုတာကိုပြကျင်တဲ့အတွက်အခုလိုဖန်တီးခဲ့တာလို့အနည်းပညာရှင်တန်ဘိုကပြောပါတယ်။ဒီပလတ်စတစ်ပန်းချန်ကိုအနာဂတ်တစ်တော်လို့နာမည်ပေးထားပါတယ်။2018ခုနှစ်ပန်းမှန်ပြပွဲကျင်းပနေတဲ့နေရာမှာပဲပူးတွဲကျင်းပတာပါ။လူရည်တန်း20ကျော်နေထိုင်တဲ့မက္ကဆီကိုမြို့တော်မှာဒေသခံတွေကစွန့်ပစ်တဲ့အမိုက်တွေကိုသိမ်းဆည်းဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်ဒီပန်းမှန်ပြပွဲကိုစီစဉ်သူတွေကအခုလိုပလတ်စတစ်ပန်းချန်ပြပွဲကိုဖန်တီးဖို့ဖိတ်ခေါ်ခဲ့ရလဲဖြစ်ပါတယ်
ဂျာမနီကဈေးဝယ်စင်တာတစ်ခုမှာအင်းဆက်ပိုးမွှားတွေနဲ့ပြုတ်လောက်ထားတဲ့ဘာကအသားပြားတွေဝယ်ယူနိုင်ပါပြီ။အနောက်ဂျာမနီအာချန်မြို့ကဈေးဝယ်စင်တာမှာဘက်ဖလိုပိုးကောင်လို့ခေါ်တဲ့ပိုးကောင်နဲ့လှုပ်ထားတဲ့ဘာကအသားပြားတွေကိုရောင်းချနေကြတာပါ။ဒီပိုးကောင်မှာအသားတန်းအများကြီးပါပြီးတော့အာဟာရဖြစ်တဲ့အတွက်နယ်သာလန်နိုင်ငံမှာအထူးတလဲမွေးမြူကြတာပါ။ဘယ်လ်ဂျီယံနဲ့နယ်သာလန်နိုင်ငံတွေမှာလည်းစတင်ရောင်းချခဲ့ပြီးအောင်မြင်ခဲ့တဲ့အတွက်အခုလိုဂျာမနီနိုင်ငံမှာစတင်ရောင်းချနေကြတာပါ။အဲဒီဆိုင်မှာပဲတခါရေဟမ်ဘာဂါစားသလိုခန်းကျင်သည့်ကြက်သွန်နီတွေနဲ့တွဲဖက်စားသုံးနိုင်ပါတယ်။အသားစားထိုးအနေနဲ့စားမယ်ဆိုရင်လည်းကောင်းပါတယ်လို့အစမ်းလာရောက်စားသုံးသူတို့ကပြောပါတယ်။ Back Foundation Company ကအခုလိုဘာဂါကိုစမ်းသပ်ထုတ်လုပ်တာဖြစ်ပြီးတော့လေးနှစ်လောက်အချိန်ယူဖန်တီးခဲ့ရတယ်လို့တီထောင်သူ Baris Oziel ကပြောပါတယ
်။ပြည်ထောင်ငံပါရီမျိုးကပြတိုက်တစ်ခုမှာလေဂိုတုံးတွေကိုသုံးပြီးတော့ကာတွန်းစက်ကောင်တွေကစူပါဟီးရိုးလူစွမ်းကောင်းပုံတွေကိုဖန်တီးထားတာကိုပြသထားပါတယ်။အမေရိကန်နိုင်ငံသားရှိနေဘဝကနေပြီးတော့အမှုပညာဖန်တီးသူဖြစ်လာခဲ့တဲ့နေသန်ဆဝါယာကဖန်တီးထားတာဖြစ်ပါတယ်။ပြင်သစ်မှာပြသတာနောက်ဆုံးဖြစ်ပြီးတော့လက်ကိုတုံးတွေရဲ့အမှုပညာလို့နာမည်ပေးထားတဲ့ဒီပြကန်းမှာ DC ကတုံးယူဇလန်တွေကလူစွမ်းကောင်းတွေရဲ့ပုံတွေကိုဖန်တီးထားပါတယ်လက်ကိုအတုံးပေါင်း2တန်းကျော်ကိုတုံးပြီးတော့လူတကူအရွယ်စားရှိတဲ့လက်ကိုရုပ်ထုပေါင်း120ကျော်ဖန်တီးခဲ့တာပါဘက်မန်လင်းနိုလူသား Wonder Woman စတဲ့လူစွမ်းကောင်းတွေအပြင်စူပါမန်လိုလူစွမ်းကောင်းတွေလည်းပါဝင်ပါတယ်စူပါမန်အယုတ်ဆိုရင်လည်းနှစ်ပတ်ကျော်ကြာဖန်တီးခဲ့ရတယ်လို့အမှုပညာရှင်ဆိုဝါယာကပြောပါတယ်လင်းနုကူထဲမှာရက်ထားတဲ့ 5.5 မီတာအရှည်ရှိတဲ့ဘက်မန်စီးတဲ့ဘက်မိုဘီးလ်ဆိုရင်လက်ကိုအတုံးပေါင်း5သိန်းကျော်ကိုတုံးခဲ့ရပြီးတော့ပြပွဲမှာအကြီးဆုံးရုပ်ထုလည်းဖြစ်ပါတယ
်ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်တော်ရရှင်တို့အနေနဲ့ VOE ကိုစာရေးဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းပါရစေ VOE ကိုဝေဖန်အကြံပြုစာရေးသားပေးပို့ခြင်းနဲ့တည်ထင်တောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOE American တန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနင်္လာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24မီတာတို့ကနေပြန်လည်ထုတ်လွှင့်သွားမှာလည်းဖြစ်ပါတယ်ခင်ဗျာVOA မြန်မာပိုင်းရဲ့တနင်္လာနေ့နာနေခင်းအစီအစဉ်လေးကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကနျူကလ িয়ার ဆန်တဲ့တဲ့နေရာတွေကိုမေလမှာပိတ်သိမ်းတဲ့အခါစောင့်ကြည့်လေ့လာဖို့တောင်ကိုရီးယားနဲ့အမေရိကန်ကကျွမ်းကျင်သူတွေနဲ့သတင်းတော်တွေကိုဖိတ်ခေါ်ရေးခင်ဂျွန်ဝန်းကစီစဉ်ထားတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်မြောက်ကိုရီးယားကိုအစဉ်အဆက်ရန်လိုလာတဲ့အမေရိကန်အနေနဲ့ကျွန်တော်ဟာတောင်ကိုရီးယားဒါမှမဟုတ်ပစိဖိတ်သမုဒ္ဒရာကိုကြော်ပြီးအမေရိကန်ကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မဲ့လူမျိုးလားဆိုတာကျွန်တော်တို့ဆွေးနွေးပွဲစတာနဲ့သိလာမှာပါလို့ကင်ဂျွန်ဝန်းကပြောတယ်ဆိုပြီးတောင်ကိုရီးယားသမ္မတပြောခွင့်ရယွန်းယန်ချန်ကပြောပါတယ်။အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ကိုအမေရိကန်လိုချင်တဲ့အတိုင်းပြန်မပြင်ဘူးဆိုရင်သမ္မတဒေါ်နယ်ထရမ့်ကဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့စီစဉ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတနင်္ဂနွေနေ့မှာရှင်းရှင်းလင်းလင်းပြောပါတယ်ဒီသဘောတူညီချက်ဟာမပြည့်စုံဘဲအပြည့်အနာစာသိများနေတယ်လို့သမ္မတထရမ့်ကပြောတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးပွန်ပေယိုကပြောပါတယ်။ဖန်စီရီယောက်ဆက်ဆိုခံရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတရားလိုပြသက်သေဖြစ်ထွက်ဆိုခဲ့သူဒူရဲမှုမိုးရံနိုင်ကိုရဲတပ်ဖွဲ့စီကံချိုးဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရသူကတနင်္ဂနွေနေ့မှာပြောတဲ့အကြောင်းရိုက်တာသတင်းတော့မှာရေးထားပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရကအသေးစိတ်တွေကိုအတိအကျမပြောသလိုထောင်ပနေနဲ့ချလိုက်တယ်ဆိုတာကိုလည်းမပြောပါဘူး။ဒါပေမဲ့ပြည်တွင်းကလာတဲ့သတင်းတွေမှာတော့ထောင်ဒဏ်တစ်နှစ်ချမှတ်လိုက်တယ်လို့ရေးသားဖော်ပြကြတာတွေရှိပါတယ်။ထိုင်းနိုင်ငံချင်းမိုင်မျိုးကတစ်တော်မြေပေါ်မှာအစိုးရကအဆင့်မြင့်အင်အားစီမံရေးတခုတည်ဆောက်ဖို့စီစဉ်တာကိုကန့်ကွက်တဲ့အနေနဲ့တနင်္ဂနွေနေ့ကချင်းမိုင်မှာလူထောင်ကျော်စုဝေးဆန္ဒပြကြတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာထိုင်းနိုင်ငံမှာလက်ရှိအစိုးရစစ်အစိုးရအုပ်ချုပ်လာပြီးတဲ့နောက်ပိုင်းအကြီးဆုံးဆန္ဒပြပွဲတစ်ခုဖြစ်ပါတယ်ခင်ဗျာ။
ထိပ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာတွားခဲ့တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဒီမနက်တွေအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလီဆန်ဖြစ်ပါတယ် VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240 58တို့ကနေအတန်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
We'll be right back.
This program has come to you from the Voice of America, Washington.